Welcome to the Voice of America in Burmese.
Mingla nya jan ma shin 2019 ခုနှစ်မေလ5ရက်တနင်္ဂနွေနေ့ညပဲ VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1532.51 နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190kHz.905တို့ကနေပြီးတော့နားဆင်နိုင်ပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းတာဝန်နေစီတာဝန်ယူပါမယ်ရှင
်ကျမများတစဉ်အောင်ပါဒီကနေ့ညပိုင်းသောတာရှင်နေနာဆင်ရမယ့်ထိတ်တဲရောင်သတင်းတွေမှာတော့ကိုရီးယားကျွန်းဆွေအရှိပဲပင်လယ်ပြင်တွေကိုမြောက်ကိုရီးယားကစနေနေ့မနေ့ပိုင်းမှာဒုံးကျည်အများပြားစမ်းသပ်ပစ်လွတ်ခဲ့ပါတယ်ဂါဇာမှာရှိတဲ့စစ်သွေးကြွတွေကိုလေကြောင်းကနေအကြီးကျယ်ဆက်ပြီးတော့ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နေတန်ယာဟုကအစ္စရေးစစ်တပ်ကိုအမိန့်ပေးလိုက်ပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုကိုရန်နိုင်နဲ့အတူပြောပြပေးပါမယ်မခွန်ညိုရေ
ကောင်းပါပြီရှင်။နိုင်ငံတကာသတင်းတွေပြီးမှာတော့နိုင်ငံတကာစောင်းပါသတင်းစောင်းပါတပုတ်နဲ့တူမြန်မာဒီမိုကရေစီအရေးဆွေးနွေးကမှနားဆင်ကြရမှာက
ညီကိုချင်းချင်းလည်းမသိဘူး။နော်စစ်ဘက်ရဲ့ဘက်ဆက်ဆံရေးလည်းမကောင်းဘူး။စီးပွားလည်းမကောင်းတဲ့အဖွဲ့အစည်းနိုင်ငံကြီးတစ်ခုမှာနာအမျိုးသားညီညွတ်ရေးကိုဘယ်လိုတိဆောက်ဘယ်လိုရင်ဆိုင်မလဲဆိုတဲ့ strategy ကိုကျွန်တော်မြင်တယ် NLD မှာမရှိဘူး။
ရခိုင်အမျိုးသားပါတီ ANP ခေါင်းဆောင်ဦးဦးလှစောဖြစ်ပါတယ်ရှင် NLD အစိုးရတက်တန်း၃နှစ်ကာလအတွင်းဆောင်ရွက်ပေးနိုင်ခဲ့တဲ့တိုးတက်မှုတွေနောက်ဆုံးရမှုရှိနေတဲ့ခန္ဓာတွေနဲ့ရွေးကောက်ပွဲကိရိတွေကိုဘလောက်အောင်မြင်အောင်ကောင်းထည်ဖော်ပေးနိုင်ပြီလဲဆိုတာတွေစုနေထားတာနားဆင်ရမှာဖြစ်ပါတယ်ဒုတိယပိုင်းမှာတော့သတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့အစီအစဉ်တွေနားဆင်ကြရမှာပါအခုရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုမတ်မြသစင်အောင်နဲ့ကိုရန်နိုင်တို့ပြောပြပေးပါမယ်ရှင
်ကိုရီးယားကျွန်းဆွေအရှိပဲပင်လယ်ပြင်တွေကိုမြောက်ကိုရီးယားကစနေနေ့မနေ့ပိုင်းမှာဒုံးကျည်အများပြားစမ်းသပ်ပစ်လွတ်ခဲ့တယ်လို့နိုင်ငံပိုင်သတင်းဌာနကအတည်ပြုခဲ့ပါတယ်။ဒါတူဒုံးကျည်တွေကိုအရှိပဲကန်ယူတန်းပင်လယ်ပြင်တွေကိုပစ်ခတ်ဖို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကိုယ်တိုင်အမိန့်ပေးခဲ့တယ်လို့ကိုရီးယား Central News Agency ကသတင်းဖော်ပြခဲ့တာပါ။ဒုံးကျည်ပစ်လွတ်နေတာကိုကောင်ဆောင်ခင်ကမှတ်မြောင်းကနေတဆင့်ကြည့်နေတဲ့ပုံတွေကိုလည်းမီဒီယာတွေမှာဖော်ပြကြပါတယ်။ပစ်လွတ်တဲ့ဒုံးကျည်တွေထဲနောက်ဆုံးတီထွင်ထုတ်လုပ်ထားတဲ့ဒါတူပစ်ဒုံးကျည်တစ်မျိုးလည်းပါဝင်တယ်လို့သုံးသပ်သူတွေကပြောပါတယ်။ကင်ဂျွန်အွန်းဟာသူ့ရဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုတွေကို2019ခုနှစ်နိုဝင်ဘာကစလို့တရားဝင်ဆိုင်ငံ့ခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုလောက်ရက်ကမြောက်ကိုရီးယားအတွက်တစ်နှစ်ခွဲအတွင်းပထမအကြိမ်ဒုံးကျည်တွေကိုပြန်လည်စမ်းသပ်ပစ်လွတ်တာလို့ပြောရမှာပါ။ဒီလောက်ရက်ဟာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံကြားပြီးခဲ့တဲ့စက်တင်ဘာလတည်းလက်မှတ်ထိုးခဲ့တဲ့စီရေးသဘောတူစာချုပ်ကိုချိုးဖောက်ရရောက်တယ်လို့တောင်ကိုရီးယားကဆိုပါတယ်။ဒါဟာအမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার ဆွေးနွေးပွဲမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမြောက်ကိုရီးယားရဲ့ပထမဆုံးရန်စတဲ့လို့ရလေဖြစ်ပါတယ်
ဂါဇာမှာရှိတဲ့စစ်သွေးကြွတွေကိုလေကြောင်းကနေကြီးကျယ်ဆက်ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နက်တန်ယာဟုကအစ္စရေးစစ်တပ်ကိုအမိန့်ဖေးလိုက်ပြီးတော့ဂါဇာနယ်ဇက်ကိုလည်းတန်ရက်ကကားတွေအမြောက်တွေပါဝင်အစ္စရေးတပ်တွေကိုဆင်လွတ်လိုက်ပါတယ်စစ်သွေးကြွတွေကမနေ့စနေနေ့ကဟမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာဒေသကနေအစ္စရေးတောင်ပိုင်းကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပြီးဒါကိုအစ္စရေးဘက်ကလေကြောင်းကနေရောတန်ရက်ကကားတွေနဲ့ပါပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်အစ္စရေးရဲ့တိုက်ခိုက်မှုကြောင့်ကိုဝန်တော်မိခင်နဲ့ကလေးငယ်တဦးပါဝင်ပါလက်စတိုင်း၄ဦးသေဆုံးခဲ့တယ်လို့ဂါဇာကျန်းမာရေးထောင်ဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အစ္စရေးရဲ့အဆိုအရတော့စစ်သွေးကြွ၈ဦးသေဆုံးခဲ့တယ်လို့ပြောပါတယ်။ဟမတ်စ်ဘက်ကဒုံးကျည်နဲ့တိုက်ခိုက်ခဲ့တာကြောင့်အစ္စရေး၁ဦးသေဆုံးပြီးတော့၄ယောက်ဒဏ်ရာရသွားခဲ့တယ်လို့ဆိုပါတယ်။အစ္စရေးရဲ့ဒုံးကျည်တစ်ခုကဂါဇာမှာရှိတဲ့တူရကီအနာဒိုလူသတင်းဌာနအဆောက်အုံကိုထိမှန်သွားခဲ့ပြီးဒါကိုတူရကီဘက်ကအပြင်းထန်ရှုတ်ချခဲ့ပါတယ်။စစ်သွေးကြွတွေဟာအစ္စရေးနယ်မြေထဲကိုဒုံးကျည်400ထပ်မနည်းနဲ့ပစ်ခတ်တိုက်ခတ်ခဲ့ပြီးတော့အစ္စရေးရဲ့လေကြောင်းရန်ကာကွယ်စနစ်ကဒုံးကျည်ဒါဇင်ပေါင်းများစွာကိုကာကွယ်ဟန်တားနိုင်ခဲ့တယ်ဆိုပြီးတော့ပြောပါရစ်ခင်ဗျာ
အမေရိကန်ရဲ့တန်ခတ်ပိတ်ဆို့အရေးယူမှုတွေကိုတရားမဝင်တဲ့လုပ်ရလို့သတ်မှတ်တဲ့အတွက်ဒါကိုကြော်လွှားနိုင်ဖို့ရေနံတွေကိုတဆင့်ခံဈေးကွက်ကနေရောင်းချဖို့အီရန်ကဆော်ဩနေပါတယ်သမရထရမ့်ရဲ့အမေရိကန်အစိုးရဟာတရုတ်အိန္ဒိယဂျပန်တူရကီနဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်တဲ့နိုင်ငံတွေကိုအီရန်ထွက်ရေနံဝယ်ယူနေတာကိုကင်းလွတ်ခွင့်ပြုခဲ့တာမေလ၁ရက်နေ့မှာအဆုံးသတ်မှာပါ။ဒါကြောင့်ရေနံရောင်းချတာကိုတဆင့်ခံဈေးခွက်ကရောင်းချဖို့အီရန်ရေနံဆိုင်ရာဒုဝန်ကြီးအမာဟူစိန်ဇာမာမင်နီယာရဲ့တနင်္ဂနွေနေ့ကပြောကြားချက်ကိုကိုးကားပြီးအီရန်ပိုင်သတင်းဌာနမှဖော်ပြပါရယ်။အီရန်ကနေရေနံဝယ်ယူနေတဲ့နိုင်ငံတချို့ကိုအကန့်အသတ်နဲ့ခွင့်ပြုထားတဲ့ကာလကိုအမေရိကန်ကအဆုံးသတ်မှာပါ။ဒီနိုင်ငံတွေအနေနဲ့ရေနံဆက်လက်မဝယ်ယူဖို့နဲ့မလိုက်နာခဲ့ရင်ပိတ်ဆို့တံခတ်အရေး ေးယူမှုတွေနဲ့ရင်ဆိုင်ရမယ်လို့လည်းအမေရိကန်ကချင်းချောက်ပြောဆိုထားပါတယ်။ဒါကြောင့်ရေနံကိုတဆင့်ခံဈေးကွက်ကရောင်းချဖို့နဲ့ဒါဟာမောင်းခိုရောင်းတာမဟုတ်တဲ့အပြင်အမေရိကန်ရဲ့မတရားပိတ်ဆို့အေးအေးယူမှုကိုစန့်ကျင်တုံ့ပြန်တာပဲဖြစ်တယ်လို့ဒုတိယဝန်ကြီးဇာမာနီနီယာကပြောသွားပါတယ်။
ပေါ်ဟမင်းကြီးဖရန်စစ်ဆာဘူလ်ဂေရီးယားနိုင်ငံနဲ့မြောက်ပိုင်းမက္ဆီဒိုနီးယားနိုင်ငံတွေကို၃ရက်ကြာခီးဖြစ်သွားရောက်နေပြီးတော့အဲ့ဒီခီးစဉ်ရဲ့ပထမနေ့ဖြစ်တဲ့ဒီကနေ့မှာတော့ဘူလ်ဂေရီးယားနိုင်ငံဆိုဖီယာမြို့ကိုရောက်ရှိခဲ့ပါတယ်။ဒါဟာပေါ်ဟမင်းကြီးအတွက်အခုနှစ်အတွင်းမှာသဒ္ဒုထချိန်မြောက်ပြည်ပခီးစဉ်နဲ့ဖြစ်ပါတယ်။နိုင်ငံလုံးဟာကက်သလစ်ဘာသာဝင်အနေနဲ့သာရှိပြီးတော့အများစုကတော့အော်သဒေါ့ခ်စ်ခရစ်ယာန်တွေဖြစ်ကြပါတယ်။ပေါ်ဟမင်းကြီးအနေနဲ့ဒီခီးစဉ်အတွင်းမှာရှေ့ဥရောပမှာရှိတဲ့ဒီ Orthodox Christian တွေနဲ့ Vatican ကြားဆက်ဆံရေးခိုင်မာအောင်တိဆောက်သွားဖို့လှုံ့ဆော်သွားဖို့ရှိတယ်လို့ဆိုနေကြပါတယ်။ပေါ်ဟမင်းကြီးကဒီသူ့ရဲ့ခီးစဉ်ဟာဘာသာရေးစီလုံးညီညွတ်မှုနဲ့ညီညွတ်ရေးအတွက်ဖြစ်တယ်လို့ဘူလ်ဂေးရီးယားပြည်သူတွေကိုခီးစဉ်မစခင်မှာပြောကြားခဲ့ပါတယ်။ဒါဟာပေါ်ဟမင်းကြီးတပါးအနေနဲ့ဘူလ်ဂေးရီးယားနိုင်ငံကိုဒုတိယအချိန်မြောက်သွားရောက်တာဖြစ်ပါတယ်။2002ခုနှစ်တုန်းကတော့ပေါ်ဟမင်းကြီး John Paul နဲ့ဟာပထမအချိန်ဖြစ်နဲ့သွားရောက်ခဲ့တာပါ။ရပိုင်မက္ကစီဒိုနီးယားကိုတော့ဘယ်ပေါ်ဟမင်းကြီးကမှအရင်ကမသွားခဲ့ပါဘူး။ဘူလ်ဂေးရီးယားနိုင်ငံမှာတော့ကမန်းကြီးအဖြစ်လူကြီး9000လောက်ရှိပြီးတော့ကက်သလစ်ခရစ်ယာန်ဘာသာဝင်က100000ကျင်းလောက်ပဲရှိတာဖြစ်ပြီးမက္ကစီဒိုနီးယားမှာတော့လူကြီး9000ရှိပြီးအဲ့ဒီမှာတော့ကက်သလစ်ခရစ်ယာန်ဘာသာဝင်က100000ကျင်းလောက်အောက်မှာပဲရှိတာဖြစ်ပါတယ်ခင်ဗျာ။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303လိုင်းဒိုမီတာ57 kHz 5885တို့အပြင်စနေတနင်္ဂနွေမှာလိုင်းမိုက်မီတာ190 kHz 1905ကနေပြောထုတ်လည်ပေးနေပါရှင
် VOA American တန်ရဲ့တနင်္ဂနွေညပိုင်းထိတ်တန့်ရောက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဒီကနေ့တနင်္ဂနွေနေ့ထိုင်းနိုင်ငံမှာဘယင်သစ်မဟာဝဇီရာလွန်ကုန်းဘန်ကောက်မြို့တွင်တိုင်ကန်လှည့်လည်နှုတ်ဆက်နေတာကိုပြည်သူတွေတောင်းတောင်းဖြားဖြားကြိုဆိုခဲ့ပါတယ်ဒီသစံတော်ချိန်ညနေ9နာရီလောက်မှာဘယင်အသစ်ကိုနန်းတော်ဝင်းမှာခရမှုတ်အမြောက်21ချက်ပစ်ပေါက်ဂုံပြုခဲ့ပြီးတိုင်ကန်စတင်လှည့်လေတာပါဘယင်ကယတနာစီချဲထားတဲ့ဝေယုံကိုဝှစ်ဆင်ထားပြီးအနားပြန့်အုတ်ထုတ်ဆောင်းထားပြီးတော့လူတွေထမ်းထားတဲ့ဝေါ်ဘော်ကနေပြည်သူလူထုကိုနှုတ်ဆက်ခဲ့ပါတယ်။လမ်းပြေးဝဲရတလျှောက်ကြိုဆိုနေသူတွေဟာဘယင်တော်ဝင်အယောင်ဖြစ်တဲ့အဝါရောင်ကိုဝှစ်ဆင်ချကြပါတယ်။ဒီသတင်းပတ်မေလ4ရက်နဲ့5ရက်နေ့ကကျင်းပခဲ့တဲ့ထိုင်းဘယင်တင်နန်းတဲ့ပွဲတွေအတွက်ထိုင်းအစိုးရကဘတ်ငွေ1ဘီလီယံလောက်သုံးစွဲခဲ့တာပါ။ဘယင်ကိုတက်ရှိနှစ်ဗျာတပားလို့သဘောထားတဲ့ထိုင်းနိုင်ငံမှာဘယင်အစ်စ်နန်းတက်ပွဲနဲ့တိုင်ကန်လှည့်လည်ပွဲတွေကိုပြည်သူလူထုကတလေးတစားစောင့်ကြည့်အယူသိပေးကြပြီးဘယင်ကြီးတက်တော်ရာကျော်ရှိဖို့ဆုတောင်းပေးကြပါတယ်။လမ်းတစ်လျှောက်လာဆောင်နေတဲ့သူတွေကရာသီဥတုပူပြင်းနေတဲ့ကြားကပဲနိုင်ပေါင်းများစွာကြိုပြီးတော့လာဆောင်ကြတာပါ။2016အောက်တိုဘာလတုန်းကထိုင်းဘယင်ဘူမီဘောအဘူဒါရက်နတ်ရွာဆံပြီးတဲ့နောက်ဒတ်သမမြောက်ရာမာဘယင်ဖြစ်လာတဲ့သားတော်ဝဇီရာလွန်ကောမ်ကစီမင်းခန့်ဘယင်စနစ်အရာထိနှဲအရိုက်အရာကိုဆက်ခံခဲ့တာဖြစ်ပါတယ်
။ဒီလိုငနိုင်ငံမှာ IS အစွန်းရောက်တွေကတိုက်ခိုက်မှုတွေနောက်ထပ်လုံနိုင်ခြေရှိတယ်ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးခရစ်ယာန်ကျောင်းတွေကိုဆက်လက်ပိတ်ထားတာကြောင့်အိမ်မှာရှိတဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်တွေဟာနေအိမ်မှာပဲဒုတိယမြောက်သတင်းမှဖြစ်နေဝပြူဆူတောင်းခဲ့ကြပါတယ်။ကိုလံဘိုမြို့ရဲ့ခရစ်ယာန်ဂိုင်းချုပ်Cardinal Malcolm Ranjika ရုပ်တံကတဆင့်သူ့ရဲ့နေအိမ်ကနေတနင်္ဂနွေနေ့ကဝတ်ပြုဆူတောင်းပွဲကိုလုပ်ခဲ့ပြီးတော့ခရီးရန်ဘုန်းကြီးတချို့နဲ့သီလရှင်တွေတက်ရောက်ခဲ့ကြပါတယ်ဒီဝတ်ပြုဆူတောင်းပွဲအဆုံးမှာတော့ပေါ်ဟမင်းကြီး Francis ကသူ့စီကိုရေးပို့လာတဲ့စာကိုဖတ်ကြားခဲ့ပြီးတော့အဲ့ဒီစာထဲမှာတော့အမုန်းတရားတွေကြောင့်နှလုံးသားတွေထိခိုက်နာကျင်ခံစားခဲ့ရသူတွေအနေနဲ့ငြိမ်းချမ်းမှုရပြီးအားလုံးပြန်လည်သိမြင်နိုင်ကြပါစေဆိုပြီးတော့ပေါ်ဟမင်းကြီးကဆူတောင်းပေးထားပါတယ်ဤဆပွဲတော်ရဲ့အတွင်တိုက်ခိုက်ခံလိုက်ရတဲ့ဘုရားကျောင်းတစ်ခုဖြစ်တဲ့ကိုလံဘိုမြို့ကစိန့်အန်သိုနီဘုရားကျောင်းမှာတော့စိတ်ရတရားတွေပြည်ပြောင်းအောင်လုပ်တဲ့အနေနဲ့ကလေးငယ်တွေနဲ့လူငယ်တချို့ပဲဝတ်ပြုဆုတောင်းခဲ့ပါတယ်။သရီလင်္ကာနိုင်ငံတဝမ်းကဘုရားကျောင်းတွေကိုပိတ်ထားပြီးအဲ့ဒီဘုရားကျောင်းတွေကိုလည်းလက်နက်ကင်တပ်ဖွဲ့တွေနဲ့ရဲတွေအဆောင်ချထားပါတယ်။ဒါပြင်ကက်သလစ်ကျောင်းတွေကိုလည်းဆက်လက်ပိတ်ထားဆဲဖြစ်ပါတယ်။ဆိုရကြောင်းတွေကိုတော့မနေ့ပြန်တက်လာနေမှာစပြီးတော့ပြန်ဖွင့်မှာဖြစ်ပြီးတော့6တန်းနဲ့အထက်ဒီကျောင်းပြန်တက်မှာဖြစ်ပါတယ်။ကျောင်းအလုံးကိုတော့ဒီကနေ့မှာရှောက်ဖွေဆစ်ဆေးသွားမယ်ဆိုပြီးတော့သီရိလင်္ကာရဲတပ်ဖွဲ့ကကြေညာထားပါတယ်ခင်ဗျာ။
စီးရီးယားနယ်စပ်တဲရီဖရာဒေတာမှာစစ်သွေးကြွချင်းချောက်မှုတွေမရှိတော့တဲ့အထိတက်တွေဆက်ချထားဖို့တူရကီနဲ့ရုရှားတာဝန်ရှိသူတွေပြန်သုံးသပ်နေတယ်လို့တူရကီဒုသမရဖော့အော့ဒေးကဒီကနေ့တနင်္လာနေ့မှာပြောပါရယ်နယ်စပ်မှာပြစ်ခတ်မှုအတွင်းတူရကီစစ်သားတဦးသေဆုံးပြီးတဲ့နောက်တနေ့မှာအခုလိုပြောလိုက်တာပါစနေနေ့ကအီရန်နိုင်ငံမြောက်ပိုင်းနဲ့နယ်စပ်တဲရီဖရာဒေတာမှာကတ်စစ်သွေးကြွရဲ့တိကျတိုက်ခိုက်မှုနှစ်ခုအတွင်းတူရကီစစ်သား၄ဦးသေဆုံးပြီး၂ဦးဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ရပ်နှစ်ခုအတွင်းတူရကီစစ်တပ်ကတုံ့ပြန်တိုက်ခိုက်ခဲ့တဲ့အတွက်စစ်သွေးကြွ28ဦးသေဆုံးခဲ့တယ်လို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။နေဆက်ဒေသမှာချင်းချောက်မှုတွေရှိနေသေးတဲ့အပေါ်ရုရှားနဲ့ဆွေးနွေးသွားမယ်လို့လည်းဒူသမရာအော့ဒေးကပြောပါတယ်။စနေနေ့ကတိုက်ခိုက်မှုကိုတုံ့ပြန်တဲ့တူရကီလေကြောင်းတိုက်ခိုက်မှုအတွင်းအီရတ်မြောက်ပိုင်းကစစ်သွေးကြွ5ဦးသေဆုံးခဲ့တယ်လို့လည်းလုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်တူရကီစစ်တပ်ကအီရတ်နိုင်ငံမြောက်ပိုင်းမှာကတ်တပ်ဖွဲ့တွေကိုလေကြောင်းကနေထိုးစစ်ကိုပုံမှန်ပြုလုပ်နေတာဖြစ်ပါတယ
်အင်္ဂလန်မှာဒီကနေ့ကစားနေတဲ့ Premier League အမှတ်ပေးဘောလုံးပွဲတွေမှာတော့ကျွန်တော်တို့အခုသတင်းချင်ညာနေချိန်မှာပဲ Chelsea နဲ့ Watford Huddersfield နဲ့ Manchester United တို့ကစားနေကြပါတယ် Chelsea အသင်းက Watford ကို minute 80ချောမှာ3ဂိုးကိုရှိနေဦးဆောင်နေပြီးတော့ Huddersfield နဲ့ Manchester United တို့ကတော့တကိုးစီတည်ကြနေပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရနိုင်တို့ပြောပြပေးသွားကြတာပါရှင်အခုနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုအလှည့်ပေးပါမယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇားကဒုက္ခသည်စခန်းမှာခက်မှန်းကြီးရိုဟင်ဂျာတပန်းလောက်နေထိုင်ကြပြီးကုလသမဂ္ဂရဲ့အဆိုအရတော့အများစုကမျိုးသမီးတွေနဲ့မိန်းကလေးတွေဖြစ်ပါတယ်။အများစုက6ချားပွဲအတွေ့အကြုံတွေနဲ့စိတ်ဒဏ်ရာတွေရနေကြပါတယ်။တချို့ကတော့ကိုယ်ရင်သွေးခင်မွန်းနဲ့မိသားစုဝင်တွေဆုံရှုံထားကြသူတွေဖြစ်ပြီးတချို့ကတော့လိမ်ပိုင်းဆိုင်ရာအကြမ်းဖက်ခံရသူတွေမရင်းပြုကျင့်ခံရသူတွေဖြစ်ပါတယ်။ဒီလိုဖြစ်ပျက်တွေကနေကုစားနိုင်ဖို့ခက်ခဲပါတယ်။ဒါပေမဲ့စခန်းတွင်းကရိုဟင်ဂျာအမျိုးသမီးတချို့ကတော့ဒါတွေကိုကုစားနိုင်ဖို့တရားထိုင်ဒီကျင့်သင်ယူနေကြပါတယ် VOA သတင်းတောက်မာဇင်ရှိုက်ကီရဲ့သတင်းဆောင်ပါကိုမတ်သိန်ကြီးထိုက်ကပြောပြမှာပါရှင
်လက်မှုကုန်ထုတ်ပညာသင်ကြားပေးတဲ့ဒီစီဇန်ဟာဆိုရင်စင်းရဲတဲ့ရာနဲ့ချီတဲ့အမျိုးသမီးတွေဝင်ငွေရစေမဲ့အခွင့်အလမ်းတွေရဖို့ရည်ရွယ်ထားတာပါပြီးခဲ့တဲ့ဖေဖော်ဝါရီလကစခဲ့တဲ့ဒီစီဇန်ကအခုဆိုရင်ပိုပြီးတော့ကျေပြန့်လာပါတယ်ဒီနှစ်ကုန်မှာအမျိုးသမီး900ထိလေ့ကျင့်ပေးနိုင်မှုရည်မှတ်ထားကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာအဖွဲ့ကပြောပါတယ်ဒီရေအတွက်ရထဝက်ကရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေပါဝင်มาဖြစ်ပြီးတခြားတဝက်ကတော့သူတို့ကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်လူမှုအသိုင်းအဝိုင်းတွင်ကအမျိုးသမီးတွေကိုရွေးချယ်มาဖြစ်ပါတယ်တင်းနှံခံလာတွင်မှာအမျိုးသမီးတွေအနေနဲ့ထောက်ပံ့ခြင်းအနေငယ်ခံစားခွင့်ရမှာဖြစ်တယ်လို့လဲ UNHCR ကပြောပါတယ်ဒီစီမံကိန်းအောင်မြင်သွားရင်ရာနဲ့ချီတဲ့အမျိုးသမီးတွေပါဝင်လာနိုင်ရေးတိုးချဲ့ဖို့လည်းမျှော်လင့်ထားတဲ့အကြောင်း UNHCR ကပြောဆိုထားပါတယ်။ကော့ဆက်ဘဇားကစခန်းတွေမှာရိုဟင်ညာဒုက္ခသည်9သိန်းခွဲကျော်လက်ခံထားတာဖြစ်ပြီးဒီထဲကအများစုကတော့2019ခုနှစ်ဩဂုတ်လအတွင်းမြန်မာနိုင်ငံကအကြမ်းဖက်မှုတွေဖိနှိပ်မှုတွေကနေထွက်ပြေးလာကြတာပါ။များပြားလာတဲ့ဒုက္ခသည်အရေးအတွက်နဲ့နှိုင်းရှင်ရင်တော့တင်နန်းစီမိုင်ကိန်းမှာတက်ရောက်နေတဲ့အမျိုးသမီးအရေးအတွက်ကမပြောစလောက်ပဲရှိတယ်ဆိုတာကိုတော့ UNHCR ပြောကွင်းရာ Liz Strauss ကသဘောတူပါတယ်။ဒါပေမဲ့လည်းစီမိုင်ကိန်းတစ်ခုရဲ့တန်ဖိုးကိုအရေးအတွက်တစ်ခုတည်းနဲ့မူတည်ပြီးမဆုံးဖြတ်သင့်ဘူးလို့လည်းသူမကပြောပါတယ်
။ Small numbers, yes.But you have to start somewhere. It is providing income sources to
these. ဒီတော့နေနေဆိုရင်တော့ဟုတ်ပါတယ်။ဒါပေမဲ့အစပဲရှိပါသေးတယ်။ဒီစီမံကိန်းကဒီအမျိုးသမီးတွေအတွက်ဝင်ငွေရပေါက်ရလန်းကိုဖန်တီးပေးနေရပါ။ဒီလေ့ကျင့်သင်တန်းပေးနေတဲ့အစီအစဉ်ကိုအလေးထားပြီးတော့တိုးချဲ့နိုင်ဖို့လည်းမျှော်လင့်ထားပါတယ်။နောက်ဒေတာကန်လူမှုအတိုင်းအဝိုင်းအတွက်ရောဒုက္ခသည်တွေအတွက်ရောဝင်ငွေရလန်းကိုပေါ်ဆောင်ပေးနေရပါ
။ဒေတာကန်တွေနောက်ဒုက္ခသည်အမျိုးသမီးတွေအနေနဲ့အတက်ပညာအမျိုးမျိုးကိုသင်ယူနေကြတယ်လို့လဲ UNHCR ပြောခွင့်ရ Thrauses ကပြောပါတယ်ဒေတာကန်ဘင်္ဂလားဒေ့ရှ်အမျိုးသမီးတွေကတော့အထယ်စေးရေးစေစိုးပန်းရိုက်နဲ့အချုပ်အလုပ်တွေသင်ယူကြတယ်လို့ပြောခွင့်ရကပြောပါတယ်စခန်းတွေအတွင်းကဒုက္ခသည်အမျိုးသမီးတွေကတော့လက်ဖြစ်ပန်းတိုးတဲ့အမျိုးမျိုးချုပ်လုပ်နည်းကိုသင်ယူနေကြပါတယ်ဒီစီဇန်မှာပါဝင်တဲ့ရိုဟင်ဂျာဒုက္ခသည်အမျိုးသမီးအများစုကအသက်18နှစ်နဲ့အသက်40ကြားမုတ်ဆိုးမတွေ ဒါမှမဟုတ်လဲခင်ပွန်းတယ်မရှိပဲကလေးတွေကိုတဦးတည်းပြုစုပြောထောင်နေရတဲ့အမျိုးသမီးတွေဖြစ်တယ်လို့လဲသူမကပြောပါတယ်။နောက်အရင်ကအထယ်ကျုပ်လုပ်ဖို့တဲ့အတွေ့အကြုံမရှိသူတွေလို့လဲသူမကထပ်လောင်းပြောပါတယ်။ဒီအမျိုးသမီးတွေချုပ်လုပ်တဲ့ထုတ်လုပ်တဲ့ပစ္စည်းတွေကိုတော့ဘင်္ဂလားဒေ့ရှ်ရဲ့နာမည်ကြီးလက်လီဆိုင်ကြီးတခုမှရောင်းချมาဖြစ်ပါတယ်ရှင
်။ Causes ပဇာကရိုဟင်ဂျာဒုက္ခသည်အမျိုးသမီးတွေအတွက်အသက်မွေးဝမ်းကြောင်းပညာသင်ပေးတဲ့စီမံကိန်းတခုအကြောင်းကိုနှာစင်ခဲ့ရတာဖြစ်ပါတယ်။အခုမြမယေဆုနေကအစီအစဉ်ထုတ်လွှင့်ခြင်းရောက်ပါပြီရှင်။NLD အစိုးရရဲ့သုံးနှစ်တာကာလအတွင်းပညာရေးကျန်းမာရေးအဂရိလိုက်စားမှုတိုက်ဖြတ်ရေးပါဝင်တိုင်းပြည်ဖွံ့ဖြိုးတိုးတက်တဲ့အပြောင်းအလဲတွေဆောင်ရွက်ပေးနိုင်ခဲ့တဲ့အကြောင်း NLD ပါတီခေါင်းဆောင်တွေကပြောပါတယ်ဒီလိုတိုးတက်မှုတွေရှိပေမဲ့အစိုးရအနေနဲ့ရွေးကောက်ပွဲဂရိကဝတ်တွေကိုတော့တည်တည်တသာအကောင့်ထဲပေါ်ဆောင်ရွက်နိုင်ခြင်းမရှိသလိုသတင်းလွတ်လပ်ခွင့်နဲ့ဒီမိုကရေစီခွင့်ရေးကန့်သတ်ခံရတာတွေလည်းလက်ရှိအစိုးရလက်ထက်မှာပိုများနေတဲ့အကြောင်းနိုင်ငံရေးပါတီတချို့ကဝေဖန်ထောက်ပြကြပါတယ် NLD အစိုးရရဲ့သုံးနှစ်တာဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ NLD ပါတီပြောခွင့်ရဒေါက်တာမြို့ညရခိုင်မျိုးသားပါတီ ANP ပါတီခေါင်းဆောင်ဖြစ်တဲ့ဦးလှစောနဲ့လူပောင်တစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောတို့နဲ့အတူမက်ခင်ဖြူထွေးကဆွေးနွေးတင်ပြထားတဲ့အပိုင်းနှစ်ကိုနားဆင်နိုင်ကြပါပြီရှင
်။ PNDI ဆိုရမက်ထက်မှာနိုင်ငံတကာဆက်ဆံရေးမှာမျက်နှာပြက်စရာတွေအထူးသဖြင့်ဒီရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့ဗောနော်ဟိုဝေဖန်စရာတွေအတော်များများထွက်ခဲ့ပါတယ်ကြည်ကြဲလောင်းလောင်းဝေဖန်ခဲ့တယ် UN ကပဲဖြစ်ဖြစ် US ကပဲဖြစ် EU နိုင်ငံတွေကပဲဖြစ်ဖြစ်ပေါ့နော်ဆိုတော့ဟို NLD အစိုးရဟာစစ်တပ်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုအကာအကွယ်ပေးတယ်ဆိုတဲ့ပုံစံမျိုးတွေအထိဝေဖန်တာတွေရှိတယ်တောင်ဆန်းစုကြည်နဲ့ပတ်သက်လို့ရှိရင်လည်းသူ့ပေါ်ပေးထားတဲ့လူခွင့်ရေးစုတွေပြန်ရုပ်သိမ်းတာမျိုးတွေအားစလို့ပေါ့နော်ပြင်းပြင်းထန်ထန်ကိုဒါဖိအားပေးတဲ့ပုံစံမျိုးတွေဖြစ်လာပါတယ်ဆိုတော့ဒီနိုင်ငံတကာဆက်ဆံရေးမှာရောလက်ရှိတိုင်းပြည်ရဲ့ကြဆင်းသွားတဲ့ပုံရိပ်ကိုပြန်ဆယ်ဖို့ဆိုရင်ဘာတွေများတုံ့ပြန်ဆောင်ရွက်ဖို့လိုမယ်လို့ဥက္ကမိုးစောထင်လဲ
အဲ့ဒီကိစ္စတော့ပြဿနာရှိတယ်ဗျာကျွန်တော်တို့ကျွန်တော်တို့ image ကတော့တကယ်ကြနေအမှန်ပဲနှစ်ဘလောက်တွားအောင်လဲကျွန်တော်မပြောတတ်ဘူးအဲ့ဒါကလည်းခုနဟိုရခိုင်ပြည်မှာဖြစ်ခဲ့တဲ့ရခိုင်ပြည်မြောက်ပိုင်းမှာဖြစ်ခဲ့တဲ့ရိုဟင်ဂျာကိစ္စရှိမယ်ခုနောက်ဆက်တွဲရခိုင်မှာဖြစ်နေတဲ့ဒီစစ်ပွဲတွေရှိမယ်အဲ့ဒါကြီးကနောက်ဆက်စုနှစ်တခုများဆက်သွားမှာတော့ကျွန်တော်မပြောတတ်ဘူးသူအခြေခံကတော့ဒီနိုင်ငံတကာနဲ့တည်တည်ချာချာပူးပေါင်းဆောင်ရွက်ဖို့လိုတယ်လို့ကျွန်တော်ပြောချင်ပါတယ်ဒါပေမဲ့ပြဿနာကဘာလဲဆိုတော့ကျွန်တော်တိုင်းပြည်မှာကအဓိကကြားတယ်ငြိမ်းချမ်းမှုမရှိဘူးတည်ငြိမ်မှုမရှိဘူးတပြိုင်နက်တည်းမှာခုနနိုင်ငံကဆက်ဆံရေးကိစ္စကိုကျွန်တော်ပြန်ဆွဲတင်ဖို့တော်တော်ကက်နေတယ်လို့ကျွန်တော်ထင်တယ်ဆိုတဲ့အခါကျဥမာဒီရိုဟင်ဂျာပြဿနာကိုဒါရိုဟင်ဂျာပဲပြောပြောဘင်္ဂလီပဲပြောအဲ့ဒီပြဿနာကိုကျွန်တော်တည်ချာမကင်တွယ်နိုင်ဘူးသိုးတီးမှုလို့ရှိရင်ကျွန်တော်တို့ဒါအပြင်ကျွန်တော်ခုပြည်တွင်းဆက်ဖြစ်နေတဲ့ကိစ္စတွေမှာလည်းပဲနေရာအနှံ့မှာပါရှမ်းမြောက်မှာအရှေ့မြောက်မှာကချင်မှာလူခွေချိုးဖောက်မှုတွေကတောက်လျှောက်ပဲတောက်လျှောက်ဦးရခိုင်မှာဆိုလဲစိုးမှာပဲကျွန်တော်ဆိုတော့ဟိုတော်တော်အများကြီးမှာဟိုဖျားတွေပါရေတော့အပေါ်ကဘုံကျဲတယ်ပါညာလို့ကြောက်ကြားတယ်ဆိုအဲ့လိုကိစ္စမျိုးတွေကိုကျွန်တော်တည်ငြိမ်အောင်မထိမ့်သိမ့်နိုင်ဘူးဆိုလို့ရှိရင်ချင်းတဲ့နိုင်ငံကလည်းဆက်ဆံရေးရလဲပဲကောင်းလာဖို့မလွယ်ဘူးလို့ကျွန်တော်ထင်တယ်အတီးကအခုဆိုရင်ကျွန်တော်ပို့ပြီးတော့ဟိုကျွန်တော်အပြင်ရကြည့်ရလို့တရုတ်ကိုပြန်ရောက်ပူမိရတယ်တရုတ်နိုင်ငံနဲ့ကျွန်တော်ပူပေါင်းဆောင်ရွက်ရမှာပေါ့နော်အခုဆိုလို့ရှိရင်ဘာပဲပြောပြောတရုတ်မြန်မာစင်းကြံတို့ဘာလို့ဆိုလို့ရှိရင်ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်အများကြီးအထောက်အကူဖြစ်နိုင်တယ်နော်အများကြီးအထောက်အကူဖြစ်နိုင်တယ်ပေါ့နော်တပြိုင်နက်တည်းမှာလည်းပဲဒီတစ်ခုတည်းပုံထားရတဲ့ခါကျတော့ကျွန်တော်တို့မှာတခြားဆုံးရှုံးကြရည်လည်းအများကြီးရှိနိုင်တယ်ဆိုတော့နိုင်ငံတော်ဆက်ဆံရေးကအရေးကြီးပါတယ်အဲ့ဒါကိုကျွန်တော်ပြန်ပြီးတော့ကျွန်တော်တို့တိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးအတွက်ကိုပြန်ပြီးတော့အပတ်ဆွဲတင်နိုင်မှုလိုတယ်အဲ့လိုဆွဲတင်နိုင်မှုဆိုလို့ရှင်ကျွန်တော်တိုင်းမှာဖြစ်နေလူခွင့်ရေးပြဿနာတွေခင်ဗျပြည်တွင်းစစ်ပြဿနာတွေအဲ့ဒါတွေကိုကျွန်တော်တည်တည်ချာချာဂိုင်တွင်းနိုင်မှဆက်ဆံရေးကိစ္စတွေကိုလည်းကောင်းမွန်ဖြစ်အောင်ကျွန်တော်တို့လုပ်နိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးလာစောဘယ်လိုမြင်ရှိလဲရှင
်ဒီပြဿနာကမသေးဘူးလားဟောမသေးဘူးဟိုကျွန်တော်လွတ်တော်ထမ်းမှလည်းပြောတယ်လွတ်တော်ထမ်းပြောတချို့လည်းနားလဲတယ်တချို့လည်းနားမလဲဘူးဒီခါကဒီမြန်မာနိုင်ငံပေါ်မှာနိုင်ငံတကာဆက်ဆံမှုပုံစံဟာဖြစ်သူတို့ထင်တာကအသက်သက်ပြဿနာရှာနေလို့ထင်တယ်။ဒီနိုင်ငံဟာဘာမှမာမာရွေရွေမလုပ်ဘူးပြဿနာရှာတယ်။အစိုးရကမာမာရွေမလုပ်ဘူးတမတော်ကမာမာရွေမလုပ်ဘူးနိုင်ငံတကာတသက်ကြီးကိုပြဿနာရှာလို့လုပ်လို့ထင်တယ်။ UN က resolution တွေတက်လာတယ်။အခုတခါရခိုင်မှာဒီ AA ကနေပြီးအရှေ့ရှောက်ဖို့ကြိုးစားလာတယ်။ခုနဆရာပြောထားတာပါ Confederation Confederation ဆိုတာကိုအဓိပ္ပာယ်ဖွင့်ပြီးတော့အတိကြသမနာနိုင်ငံထောင်လို့ဆိုပြီးတော့ဟာဒါအေအေကိုရှာကွာရှာအပြတ်ချင်းဆိုပြီးတော့အကုန်လုံးဒီပြောလာတယ်ပေါ့အခုတော့ရှင်မိုးတဲ့ခါကျတော့ စင်ကသုံးတယ်ဆိုပြီးပြဿနာတက်လာရောစင်ကသုံးတဲ့ခါတော့ဟိုတက်မတော်သတင်းထုတ်တာတစ်ဖက်ဒီဘက်မီဒီယာတွေကတုတ်တာတစ်ဖက်အရက်ဖက်ကပြောတာတစ်ဖက်ဆိုတော့ဘသူမှားတယ်မှန်တယ်မသိဘူးအဲ့တော့ဒါကိုပြည်ထောင်စုဆောင်ပြန်ကြားရေးဌာနရှိတယ်ဝင်ပြီးတော့ပဲရှင်းရမယ်မရှင်းဘူးမရှင်းတော့ဇက်မျိုးကြီးထဲမှာအကုန်လုံးရှုပ်ထွေးပြီးတော့အခုဆိုရင် AI က Amnesty International နော်ရခိုင်အိဆောက်ကိုကြည့်နေ ICG ရခိုင်ကိစ္စကြည့်နေအရင်တော့အဲ့ဘန်ဂလိက issue ရှိတယ်အဲ့ဒါချိန်မိရင်နောက်ထပ် line တစ် line လာလိမ့်မယ်အမတန်ကြောက်ဖို့ line တစ် line လာလိမ့်မယ်အဲ့ဒီချိန်မှာကိုရိုးရေးကမဟာမိတ်လို့ထင်ထားတဲ့အမေရိကဟာကိုယ့်ဘက်မှာရှိမှာမဟုတ်ဘူးအဲ့ဒီချိန်မှာဒီဘက်ကတရုတ်ကလည်းexplain လို့ဘုတ်တယ်အကုန်လုံးရှောင်ကြည့်နေအဲ့တော့ဒီဒီဒီနိုင်ငံကြီးမတိမနိုင်ဖြစ်နေညီကိုချင်းချင်းလည်းမသိဘူးနော်စစ်ဘက်ရဲ့ဘက်ဆက်ဆံရေးလည်းမကောင်းဘူးစီးပွားရေးလည်းမကောင်းတဲ့အဖွဲ့အစည်းနိုင်ငံကြီးတစ်ခုမှာဘလို့အမျိုးသားညီညွတ်ရေးကိုဘလို့တိဆောက်ဘလို့ရင်ဆိုင်မလဲဆိုတဲ့ strategy ကိုကျွန်တော်မြင်တယ် NLD မှာမရှိဘူးဒါပေမဲ့တခုတော့တည်ချတယ်အင်မတန်ကျွန်တော်တို့ democratic transit အင်မတန်ကြီးမားတဲ့စိန်ခေါ်မှုတရားပဲဟာရပါတယ်ဘာမှမဖြစ်ဘူးတိုးတက်နေပါတယ်ရပါတယ်ဆိုတာတော့မရဘူးကျွန်တော်မစိန်ခေါ်မှုတရားကြီးနေပြီ
ဟုတ်ကဲ့အရဆရာဒေါက်တာမျိုးညွတ်အနေနဲ့ဒီဦးလာဆိုပြောသလိုဒီနိုင်ငံတကာဆက်ဆံရေးမှာပဲဖြစ်ဖြစ်ပေါ့နော်ဒီငင်းငယ်ကိစ္စမှာဖြစ်ဖြစ် NLD ဘက်ကနေပြီးတော့ထိထိရောက်ရောက်ဒါဟိုဟိုဟိုကင်တွယ်နိုင်မဲ့အဲနီးနာချထားတာတိတ်ချမရှိတာလားဒါမှမဟုတ်လူပဲ capacity ကမရှိတာလားတဲ့ထိထိရောက်ဟိုမကင်တွယ်နိုင်တဲ့အနေအထားမျိုးဖြစ်နေရတယ်ဆိုတာဘာကြောင့်ပါလဲဆရာ
ကျွန်တော်စတဲ့ရပြောပြပါရခိုင်အရေးကိုကျွန်တော်အစိုးရတက်တက်ကိုကကြိုတင်ပြီးတော့ပါ preemptive ပေါ့ကြိုတင်ပြီးတော့ကျွန်တော်တို့ဒီအကြံပေးကော်မရှင်ဖွင့်လဲဆိုတာဒါကျွန်တော်တို့ကကြိုတင်မြင်တယ်ကြိုတင်လုပ်ထားတယ်ဆိုတာကျွန်တော်ပြောချင်တာပါဒါပေမဲ့အဲ့လိုလုပ်လိုက်တာနဲ့အမြတစ်ဖက်ကလည်းဒီကအဖက်လုပ်ငန်းတွေဘလောက်များလာတယ်ကျွန်တော်တို့ဒီပူးတွဲကော်မတီเนาะကျွန်တော်တို့လွှတ်တော်မှာဖွင့်လိုက်တဲ့အခါမှာဒီကပျက်စီးအောင်လုပ်တာတွေဘလောက်အထိများတယ်ဒါတွေကိုကျွန်တော်တို့ပြောချင်ပါတယ်အဲ့တော့ကျွန်တော်တို့အပြည့်အစုံရမှာဖီးအားတွေများတယ်ဒါပြင်ဖီးအားတွေဘာကြောင့်များလဲအဓိကအချက်ကိုကျွန်တော်တို့ပြောချင်ပါတယ်ကျွန်တော်တို့ကိုယ်တိုင်ရောအပြည်ပြည်ဆိုင်ရာရောသတင်းအချက်လက်တွေအပြည့်စုံမရလို့ပါအပြည်ပြည်ဆိုင်ရာနေပြီးတော့အုပ်ချုပ်ရေးအာဏာပိုင်ဤအစိုးရတွေ NGO တွေသူတို့ဘာပေါ်မှာပဲမူတည်လဲဆိုတော့ဒီအပြည်ပြည်ဆိုင်ရာမီဒီယာတွေကနေပြီးသတင်းပေါ်ပြချက်တွေကိုပဲသူတို့အဓိကအားပြုပြီးတော့ဒီ PR တွေဖြစ်နေတာပါအဲ့တော့ကျွန်တော်တို့သူတို့ကိုယ်တိုင်ကိုကြသတင်းယူဖို့ကိစ္စမှာလုံုံကြီးအကြောင်းပြချက်အရာကျွန်တော်အစိုးရဒီနေရာမှာလုတ်ပိုင်ခွင့်မရှိပါဘူးဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေအရာလုံုံကြီးအကြောင်းပြချက်ဆိုရင်တမတော်ဟာသူကလွတ်လပ်စွာစီမံဆောင်ရွက်ဆုံးဖြတ်ပိုင်ခွင့်ရှိနေတာပါခုနကကိုအောင်မှုဆိုပြောလို့ပဲအစိုးရနှစ်ရသဘောမျိုးဖြစ်နေတဲ့အခါမှာကျွန်တော်တို့ဒီမှာအရေးအကြီးဆုံးပြဿနာဒီနေရာမှာတက်နေတာပါအဲ့တော့ကျွန်တော်တို့အပြည်ဆိုင်ရာဖိအားတွေရခိုင်ပြဿနာတွေအားလုံးလုံစည်းပွားရေးရအစကျွန်တော်အမြင်ကတော့ကျွန်တော်အဖွဲ့အနေနဲ့တော့ဒါတွေအားလုံးက separate issue တွေမဟုတ်ပါဘူးနော်ပဇီယိုချုပ်ပွင့်ချီကံဥပရိယာစာတကုနဲ့တကူက interconnected ပါတကုနဲ့တကူချိတ်ဆက်နေတဲ့ဟာတွေပါတကုနဲ့တကူပတ်သက်တာတွေမဟုတ်ပါဘူးချိတ်ဆက်နေတာပါအခုတကုပြေလည်သွားရင်နောက်တကုမှလည်းပြေလည်မှုတွေအကုန်လုံးရလာနိုင်ပါတယ်အဲ့တော့ကျွန်တော်တို့နေပယ်အားလုံးမှာကျွန်တော်တို့တပြိုင်တည်းစူးစမ်းနေခြင်းအပြင်တော့တိုးတက်မှုတွေရမယ်လို့ကျွန်တော်တို့ပြောချင်ပါတယ
်ဟုတ်ခုဆိုရင်တို့ဝေဖန်ပြီးတော့ပြောကြရရှိတယ်ဒါမှကြာလေတိုင်းသားနေနဲ့ဒီငင်းငယ်ကိစ္စမှဆိုလို့ရှိရင်လည်းပြောကြတာကအဲဒီလက်ရှိ NLD အစိုးရအနေနဲ့တိုင်းရင်းသားတွေနဲ့နှိမ့်တိုင်းဆွေးနွေးဖို့အထက်ဒီစစ်တပ်နဲ့အမျိုးသားရင်ကြားစည်းရုံးပဲပို့ပြီးတော့အလေးထားတယ်ဆိုတဲ့ပုံစံမျိုးတွေပေါ့နော်ဆိုတော့ဒါပေမဲ့တစ်ဖက်ကလည်းဆိုဆိုကဆရာတို့ထောက်ပြတယ်လို့မျိုးနေရာတိုင်းမှာကဒါစစ်တပ်ကဒါထည့်သွင်းပြီးတော့စဉ်းစားမယ်ဟာမျိုးဖြစ်နေတဲ့အခါကျတော့အပြောင်းလဲဒီစစ်တပ်မပိုင်ရွေ့မှာမဟုတ်ဘူးဆိုတော့အယူဆမျိုးတွေကလည်းရှိနေတဲ့အခါကျတော့အဲ့ဒီလိုပုံစံမျိုးနဲ့ကြောင့်မလို့ NLD ရဲ့လက်ရှိအချက်တည်းရောနားလည်ပေးလို့ရနိုင်လားဆရာဦးလှဆိုတော့ဘလို့
ဟိုကျွန်တော်တို့ကလေနားလည်ပေးလို့ရတဲ့အပိုင်းရှိတယ်နော်ဟိုအနေတရားဟိုရဲရဲရဲလှုပ်တဲ့အပိုင်းတွေရှိတယ်ကျွန်တော်အဲ့ဒါမြင်အဲ့လိုမြင်တယ်ခေါင်းဆောင်လို့မရဘူးခေါင်းဆောင်လို့မရဘူးဥမာဟိုတက်မတော်ကသူ့လှုပ်သူ့လှုပ်နေဆိုပေမဲ့အဲ့လိုရေမဟုတ်ဘူးပြောသိရင်တော့ပြောရမှာပဲကျွန်တော်လည်းပြောတယ်ဟိုကောင်မောဆိုလည်းပြောတယ်ပေါ့တက်မတော်လွန်ရင်လွန်တယ်ပေါ့နော် NLD ညံ့ရင်ညံ့တယ် NLD ဘာလို့ချစ်ထွက်မပြောတာလဲဆိုအပိုင်းတွေရှိတယ်အဲ့တော့တချို့ဟာတွေမှာကျွန်တော်ကပြောသိရင်ပြောထိုက်တာတွေမပြောဘူးဆိုဥမာခုနကကျွန်တော်ပြောသလိုဒီတက်မတော်ကဒီကျွန်တော်တို့သတင်းပြန်ကြားရေးဌာနဆိုပြီးတော့ဟိုသတင်းတွေထုတ်တယ်เนาะကျွန်တော်တို့ဟိုမတင်းရအောင်ကြားပါတယ်ကျွန်တော်တို့အီယာဝဒီယာတယောက်ကိုသတင်းစာတယောက်ကြောက်ကိုတရားဆွဲမယ် RF နဲ့ RF နဲ့လည်းအရေးကြီးပြည်လုံးတာပြောတယ်အဲ့တော့သူတို့ပြန်ကြားတာကတော့ဟိုရခိုင်ပြည်ထောင်စုပုံမိုးကြီးထွားအောင်မီဒီယာတွေကဖွားပြီးဆော့ပြီးတွေလုပ်တယ်လို့ပြောတယ်ဟုတ်ပြီ press council ရှိတယ်ဝန်ကြီးနှစ်ပါးရှိတယ်နှစ်ယောက်လို့ရခိုင်ပြည်ဥပပင်ရှိတယ်ဥအောင်လာထွန်းရှိတယ်ဥအောင်လာထွန်းဆိုရင်အမတန်ဝါရင့်တဲ့နိုင်ငံတကာ channel list တယောက်ပဲเนาะရောက်ဦးလာပါဘသူမှားတယ်လဲမှန်တယ်လဲတော့ကြည့်လို့ရတယ်
inspection committee ตั้ว ជី လို့ ရ commission ตั้ว ជី လို့ ရ အဲ့တော့ တမတော် သတင်း ထုတ် ပြန် share ဒီ ဘက်က media တွေက သတင်း ထုတ် ပြန် share အရက် ဖက် တွေ က သတင်း ထုတ် ပြန် share အဲ့ Facebook တွေ မှာ ပေါက်တက် ရ တွေ ပြော သတင်း ထုတ် ပြန် share ဥအောင်လာ တဲ့ အဖွဲ့ တစ်ဖက် နဲ့ တွားပြီးတော့ ဒါ အမှန် ပဲ သူ မှန်မှန် ရင် မှန်မှန် ကန်ကန် ပေါ့ ပြန် ကြား ရေး ဝန်ကြီး ဌာန ဘာ လုပ် ထား တာ လဲ ရှေ့ မ ထွက် သင့် ဘူး လား ကျွန်တော် အဲ့ဒါ ပြော တာ ပါ အဲ့တော့ အကုန် လုံး ကို လည်း ဟို သူ မျိုး ကို blame လုပ် ပင် နဲ့ ငါတို့ ဒီ နေရာ ညံ့ မလား ဒီ နေရာ တော့ ငါ တို့ ဝင် ယူ ရမှာ ငါတို့ ကစား ရမှာ ငါတို့ ရှေ့ ထွက် ရမှာ ဆို တဲ့ စိတ် တက် လဲ ရှိ ဖို့ လို့ တယ် ကျွန်တော် အဲ့ဒါ ပြော တာ ပါ
ဆွေးနွေး ဆရာ ရ တော့ အများကြီး ရှိ ပါတယ် ဒါပေမဲ့ ကျွန်တော် တို့ က အချိန် ကတ် သက် လဲ ရှိ ရော အနှစ် ချုပ် အနေနဲ့ ဆွေးနွေး ခြင်း တာ တော့ လက်ရှိ ဒီ 3 နှစ် တာ ဖြတ် တန်း ခဲ့ တဲ့ ကာလ တစ် လျှောက် မှာ တော့ လူလူ တခန်းနဲ့ ရွေး ကောက် ခဲ့ တဲ့ ဒီ NLD အစိုးရ နဲ့ ပြည်သူ အစိုးရ တရက် ဖြစ် လာ တဲ့ အချိန် မှာ ဒီ လူလူ တွေ မျှော် မှန်း သလောက် မ ဖြစ် လာ ဘူး ဆို တဲ့ ဝေဖန် ပြော ဆို ထောက် ပြ မှု တွေ လည်း အများကြီး ထွက် ပေါ် လာ တာ ရှိ ပါတယ် ဆိုတော့ဘယ်လိုပဲဖြစ်ဖြစ်ဒီကြံတဲ့နှစ်နှစ်မှာရောဆက်ပြီးတော့ဒီသင်ခန်းစာယူစရာတွေယူပြီးတော့ဘာတွေဆက်လုပ်သွားတင်တယ်လဲဒါလေးကိုအနှစ်ချုပ်ဆွေးနွေးပေးစီချင်ပါတယ်ဒါကဆရာဒါတော်မျိုးညွန့်မဲ့အရင်ဆုံးဆွေးနွေးပေးပါလား
ဟိုခုနကဟိုမိုးစောလည်းပြောသွားပါတယ်ကျွန်တော်တို့ sustainable development plan ဆိုပြီးကျွန်တော်တို့ချထားပါတယ်နောက်ပြီးကုမ္ပဏီဥပဒေတွေပြင်လိုက်ပါတယ်နောက်ရင်းနှီးမြှုပ်နှံမှုဥပဒေတွေကျွန်တော်တို့ပြင်လိုက်ပါတယ်နောက်ပြီးတော့ကျွန်တော်ဖွံ့ဖြိုးတိုးတက်ရေးကိုအဓိကအနောက်ရှက်ဖြစ်နေတဲ့အဂတိလိုက်စားမှုမှာထိရောက်တဲ့ကျွန်တော်ရေးယူဆောင်ရွက်မှုတွေလုပ်လာပါတယ်ဒါကျွန်တော်တို့ရှေ့ဆက်သွားမယ်အဓိကကျွန်တော်လုပ်ဆောင်ချက်တွေဖြစ်ပါလိမ့်မယ်
ဟုတ်ကဲ့ပါဥောမိုးစော်လည်းနှစ်ချုပ်သုံးသပ်ပေးပါအောင်ရှင
့်ကျွန်တော်တို့အဓိကတော့ငြိမ်းချမ်းရေးကိုအလေးထားစေခြင်းလေကျွန်တော်တို့အမျိုးသားသွေးစည်းညီညွတ်မှုကိုအလေးထားစေခြင်းလေအခုနဒေါက်တာမျိုးညွန့်ပြောသွားတဲ့ MSDP ပေါ့နော်ကျွန်တော်တို့တိုင်းပြည်မှာရှေရှေဖွံ့ဖြိုးတိုးတက်ဖို့ဆိုရင်တို့ MSDP ရှိတယ်နောက်အခုချိုင်းဟို China မြန်မာ Economic Corridor လို့ဟာမျိုးတွေရှိတယ်နောက် PDPR လို့ဟာမျိုးတွေရှိတယ်စသဖြင့်ပေါ့နော်ဟိုကျွန်တော်တိုင်းပြည်စီးပွားဖွံ့ဖြိုးတိုးတက်နိုင်ဖို့အတွက်ခွင့်လန်းကောင်းတယ်အများကြီးပဲတပြိုင်နက်တည်းမှာပဲကျွန်တော်ဟိုတရုတ်နဲ့ရင်ဆိုင်ရမယ့်ပြဿနာတွေလည်းအများကြီးပဲတို့စီးပွားရေးတကယ်တမ်းသူတို့ကလာတော့မှာဟုတ်ကျွန်တော်တို့မှာယင်းနှိမ့်နှံ့မှုတွေခွင့်လန်းကောင်းတွေအများကြီးရှိတယ်သို့တော်လည်းအခြေခံအကြဆုံးကခုန MSDB ကိုအကောင့်ထဲပို့မယ်ဆိုလို့ရှိရင်ငြိမ်းချမ်းမှုတည်ငြိမ်မှုသူ့မှန်နိုင်ရေးတွေမှာပါတယ်ဒီကောင်အရေးကြီးဆုံးပဲဆိုအဲ့ဒါမရှိဘဲနဲ့တော့ကျွန်တော်တို့အချင်းချင်းကြားမှာညီညွတ်ရေးပေါ့နော်ကျွန်တော်တို့ချင်းချင်းကြားမှာခုနော NLD ရှိမယ်တိုင်းရင်းသားပါတီရှိမယ်ကျွန်တော်တို့ရှိမယ် CS တွေရှိမယ်ဒီကြားကညီညွတ်မှုနဲ့အတူတကွပူးပေါင်းဆောင်ရွက်မှုပါအရန်အရေးကြီးတယ်လို့ကြုံတော့ဒေါက်တာမျိုးညွန့်ကိုလည်းကျွန်တော်ပြောချင်ပါအဲ့ဒါအရန်အရေးကြီးရယ် NLD အနေနဲ့ဟိုတည်တည်ချာချာအအောင်စိုက်စီခြင်းတယ်လို့ကျွန်တော်တို့အနေနဲ့ပြောစီခြင်းတယ်ဒါမှကျွန်တော်တို့ဟိုကိစ္စတော်တော်များများကိုအတူတကွကြော်လွှားနိုင်လိမ့်မယ်လို့ကျွန်တော်ထင်ပါတယ
်ဦးလာဆွေအမျိုးလည်းကြားချင်ပါတယ်ဒါနှစ်နှစ်ပဲကြံတော့တဲ့အချိန်မှာပြည်သူအစိုးရတည့်ရအနေနဲ့ဒီရွေးကောက်ပွဲဂတိကဝတ်တွေကိုလည်းလက်တွေ့အကောင့်ထဲပို့ဖို့ဆိုရင်ဒီနှစ်နှစ်အတွင်းမှာဘာတွေလက်တွေ့အကောင့်ထဲပို့ပြဖို့လိုအပ်ပါလဲ
ကျွန်တော်ကတော့ကိုအောင်မိုးဆိုပြောတယ်ကျွန်တော်ကငြိမ်းချမ်းရေးကိုတည်ဆောက်စီရင်เนาะဘာလို့ဆိုဒီငြိမ်းချမ်းရေးမငြိမ်းချမ်းဘူးဆိုရင်စစ်ဖြစ်နေရင်စစ်သုံးစရေးဆိုတာလာတယ်เนาะနောက်တစ်ခုကကျွန်တော်တို့လက်တွေ့လက်ငင်းမယ်ဟိုလွန်ခဲ့တဲ့ငလီင6လကငပလီမှာကျွန်တော်နိုင်ငံတော်အတိုင်းပင်ခံကိုတိုင်းလာတယ်ရခိုင်ပြည်ဖွံ့ဖြိုးရေးတဲ့ project တွေပါတယ်လို့ပြောရေစုံမျောသွားပြီเนาะ IDP ကပြည်တွင်းစစ်တန်းကြောင့်လူ3000လောက်ကျော်ဖြစ်သွားပြီ။ရော်တွေပြတ်သွားပြီ။အဲ့တော့ဒီငင်းညာရေးကိုနှစ်နှစ်အတွင်းမှာတည်တည်ချာချာ NRPC ကိုတည်ချာအထည့်ပြီးတော့လှုပ်ဆစ်ခြင်းနဲ့ EO နဲ့ဆွေးနွေးပါထပ်ခါတလေဆွေးနွေးပါ။အဲ့လိုဆိုရင်တော့ကျွန်တော်တို့ဟာဟိုတစုံတရာရှေ့လန်းလေးပြန်စနိုင်ပေါ့။ကျွန်မမာပြီးကတော့ကျွန်တော်ချိန်တူတူမှာတော့ကျွန်တော်တို့တည်ငြိမ်ဖို့ဆုံးမလွယ်ဘူး။ဘာလို့ကျွန်တော်ပြောသလိုပဲ။အမိုက်ပုံကအရန်စူးစူးဝါးဝါနှစ်ပေါင်းများတဲ့50 60 80မှာယူနေတဲ့စီမံခန့်ခွဲမှုအဆက်ဆက်လုပ်တဲ့အကြောင်းအဲ့တော့ငင်းချမ်းရေးကိုတခုအညာကင်လိုက်နိုင်မယ်ဆိုရင်တော့အကုန်လုံးရှင်းရှင်းခင်ရပဲတကယ်သွေးရင်သားရင်လို့ဖြစ်မယ်ပတ်စံလည်းမကုန်သေးတာမကုန်တော့ဘူးเนาะအဲ့တော့နိုင်ငံကအရင်နေ့လေးလာမယ်ဟောအဲ့တော့ငင်းချမ်းရေးကိုအားထည့်ပြီးတော့ရောက်ချပြီးလှုပ်ဆစ်ခြင်းပါတယ်ပြောစရာရှိလေရဲရဲပြောပါကျွန်တော်လည်းဘယ်နေရာကမဆိုကျွန်တော်တို့ကူညီမယ်ကျွန်တော်တို့မှအဲ့ပါတီဆွဲတွေပါတယ်မရှိဘူးဒီတိုင်းပြည်ကြီးငင်းချမ်းဖို့တကယ်ရှင်းရှင်းရှင်းခင်ရင်းနေတဲ့ဖက်ဒရယ်နိုင်ငံရေးဖြစ်ဖို့ဆိုရင်တော့ကျွန်တော်တို့ကဘယ်နေရာကိုဆိုပါမှာပဲအဲ့ဒါပါပဲ
ကျေးဇူးအများကြီးတင်ပါတယ်ဆရာဦးလာဆိုတော့မျိုးမျိုးပါတော့အချင်းပေးပေးပ
ါမြန်မာဒီမိုကရေစီရေးဆွေးနွေးခန်းအစည်းအဝေးကို Mac Computer အစည်းအဝေးတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE American တန်ရက်တနင်္ဂနွေနေ့ညဘက်အစည်းအဝေးတွေကိုနားဆင်နေကြရတာဖြစ်ပါတယ်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့ line do sekon sekou ne 25 meter ri ma thau lwin pi ni ba de nya bai 9 nai ga ni 10 nai thi a si sin go do line do sekou 25 32 ne sne tin ning ni ma line lat meter 190 ga ba khan yu na sin nai ba de di nya 9 nai a si sin pp chin nya 10 nai ma line do meter 25 32 ne line lat meter 190 ga ni pyan le pi thau lwin pi ni ba de VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်မေလ5ရက်တနင်္ဂနွေနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။လိုင်းဒိုမီတာ25 32 51စနေနေ့တနင်္ဂနွေမှာလိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းတိုက်ရိုက်နှာစင်နိုင်ကြပါတယ်။အခုဒုတိယပိုင်းအစီအစဉ်မှာတော့ပြည်တွင်းသတင်းသုံးသပ်ချက်မြန်မာပြည်ကပေးစာထူးခြားစံပြသတင်းများစတဲ့သတင်းပတ်စင်ကဏ္ဍတွေနှာစင်ရမှာပါ။အရင်ဆုံးသတင်းစာဆရာစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။မတ်အင်ဂျင်နိုင်ကူညီတင်ဆက်ထားပါတယ်ရှင
်။ပြီးခဲ့တဲ့မေလ3ရက်နေ့ဟာ World Press Freedom Day လို့ခေါ်တဲ့ကမ္ဘာသတင်းလှလခွင့်နေ့ဖြစ်ပါတယ်။အခုနှစ်ထူးခြားတာကတော့ရခိုင်ပြည်နယ်မှာစုံစမ်းဖော်ထုတ်သတင်းရေးသားရင်းအစိုးရလှည့်ဝှက်ချက်အဲ့ဥပဒေနဲ့ထောင်နဲ့ခုနှစ်နှစ်ချမှတ်ခံထားရတဲ့ရိုက်တာသတင်းတော့ကိုဝလုံးနဲ့ကိုကျော်စိုးဦးတို့နှစ်ယောက် UNESCO အဖွဲ့ကပေးတဲ့ World Press Freedom Prize ဆုချီးမြှင့်ခံရပါတယ်။နောက်ထပ်ထူးခြားတာကတော့ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အခမ်းအနားကိုနိုင်ငံတော်သမ္မတနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်နဲ့တမတော်ကာကွယ်ရေးဦးစီးချုပ်၃ယောက်စလုံးကတဝန်လှော်ရီပေးပို့လာခြင်းပါ။အဓိပ္ပာယ်ကတော့သူတို့အားလုံးစာနယ်ဇင်းလွတ်လပ်ခွင့်ကိုအလေးထားတယ်ဆိုတဲ့သဘောပါ။သူတို့ပေးပို့တဲ့တဝန်လှော်ရီမှာဘာတွေဖော်ပြထားသလဲ။လက်ရှိမြန်မာနိုင်ငံရဲ့သတင်းလွတ်လပ်ခွင့်အခြေအနေဘယ်အဆင့်ရောက်နေသလဲဆိုတာလေ့လာသုံးသပ်တင်ပြသွားပါမယ်
။ကမ္ဘာသတင်းလွတ်လပ်ခွင့်နေ့အတွက်သမ္မတအဝင်းမြင့်ပေးပို့တဲ့သဝင်လွှာမှာအစိုးရအနေနဲ့လွတ်လပ်သောမီဒီယာနဲ့ဒီမိုကရေစီအစဉ်မြဲရှင်တွဲနေတယ်လို့ယုံကြည်တဲ့အကြောင်းဒီမိုကရေစီအသွင်ကူးပြောင်းရေးမှာမီဒီယာရဲ့အားမလွဲမသွေလိုအပ်တယ်လို့ခံယူကြောင်းဖော်ပြထားပါတယ်။အစိုးရအနေနဲ့မီဒီယာရဲ့အခန်းကဏ္ဍကိုအများကြီးအရေးထားနေသလိုနိုင်ငံတော်တည်ဆောက်ရေးလုပ်ငန်းစဉ်တွေဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းစဉ်တွေအတွက်အနှောက်အယှက်ဖြစ်စေမယ့်ပဋိပက္ခအကဲဆက်မှုတွေသတင်းအမှားတွေအမုန်းစကားတွေမျှတမှုမရှိတဲ့တစ်ဖက်သက်သတင်းဖော်ပြမှုတွေကိုကျင့်ဝတ်နဲ့အညီစောင့်ထိန်ကျင့်သုံးပေးဖို့လိုအပ်တယ်လို့ဆိုထားပြီးဒီမိုကရေစီအရေးကိုကာကွယ်တဲ့စာနယ်ဇင်းသမားတွေဖြစ်အောင်ကြိုးစားဖို့တိုက်တွန်းထားပါတယ်နိုင်ငံတော်အတိုင်းပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ကပေးပို့တဲ့သဝင်လွှာမှာတော့သတင်းစာဆရာကြီးတွေအနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ဆိုင်ရာပြဿနာတွေကိုဖြေရှင်းဆောင်ရွက်တဲ့ဤသူသတင်းသမားတွေအနေနဲ့စာနယ်ဇင်းကြေဝတ်တွေကိုလေးစားလိုက်နာရေးထိမ့်သိမ့်ညှင့်တင်ရေးကိုလည်းဂရုပြုဆောင်ရွက်ပေးဖို့တိုက်တွန်းထားတာတွေ့ရပါတယ်။ဒါအပြင်စာနယ်ဇင်းကြေဝတ်နဲ့အညီထုတ်ဖော်ပြောဆိုရေးသားနေတဲ့စာနယ်ဇင်းသမားတွေဘေးကင်းလုံခြုံရေးအတွက်အားလုံးဝိုင်းဝန်းပူပေါင်းကာကွယ်ကြရမှာဖြစ်တယ်လို့စာနယ်ဇင်းကျင့်ဝတ်ချိုးဖြတ်တာမရှိဘူးဝိုင်းဝန်းပြုပြင်တက်မှတ်ပေးကြရမယ်လို့ဖော်ပြထားပါတယ်သမရနဲ့အတိုင်းမင်ကန်နှစ်ယောက်ရဲ့အမှားစကားတွေကတော့သူတို့အနေနဲ့စာနယ်ဇင်းလွတ်လပ်ခွင့်ကိုအတိအမှတ်ပြုတယ်တစ်ဖက်မှာလည်းစာနယ်ဇင်းသမားတွေအနေနဲ့ကျင့်ဝတ်နဲ့အညီရေးသားဖို့လိုတယ်လို့ထောက်ပြပြောဆိုလို့ရင်းဖြစ်တာတွေ့ကြရပါတယ
်ဘူဂျုံမူကြီးမေအောင်လှိုင်ရဲ့သွန်လွှာမှာတော့အဲ့ဒီထက်အများကြီးပိုတိုတာတွေ့ရပါတယ်သူကကမ္ဘာလူခွင့်ရေးကြေညာစာရမ်းမှာလွတ်လပ်စွာထုတ်ဖော်ခွင့်ရှိတယ်လို့ဆိုထားပေမဲ့အခြားသူတွေရဲ့အခွင့်အရေးအများပြည်သူအေဂျင့်တာယာရေးနဲ့အကျိုးစီးပွားဖြစ်ထွန်းရေးအတွက်ဥပဒေအရသတ်မှတ်ထားတဲ့ကန့်သတ်ချက်တွေအတိုင်းပဲကျင့်သုံးပိုင်ခွင့်ရှိကြောင်းပြဋ္ဌာန်းထားတာကိုသတိပေးပါတယ်။နောက်မြန်မာနိုင်ငံမှာ2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရေးသားဖြန့်ဝေခွင့်တွေကိုပြဋ္ဌာန်းထားပြီးအဲ့ဒီအခွင့်အရေးတွေကိုရယူကျင့်သုံးရမှာနိုင်ငံသားတိုင်းဟာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရယူအေဂျင့်တာရရေးဒါမှမဟုတ်ပြည်သူတွေရဲ့ကိုကျင့်တရားအကျိုးငါပြဋ္ဌာန်းထားတဲ့ဥပဒေတွေနဲ့မဆန့်ကျင်စေရေးတိုက်တွန်းထားတာတွေ့ရမယ်လို့ဆိုပါတယ်။ဘုရုံမူကြီးမေအောင်လှရဲ့တုံလွှာကတော့လက်ရှိတပ်မတော်ကတရားစွဲထားတဲ့တတိတန်းကြီးသောအမှုတွေနဲ့ပတ်သက်ပြီးကာကွယ်ပြောဆိုလိုက်တဲ့သဘောလို့မှတ်ယူနိုင်ပါတယ်။
လက်တလောအဖြစ်ပြက်တွေကိုကြည့်ရင်တကြံမတိုင်ခင်ဧပြီလ12ရက်နေ့ကအင်းစိန်မြို့နယ်တရားရုံးမှာပုံမှန်905ကကြီးနဲ့တရားစွဲခံထားရတဲ့ဒေါက်တာမင်းထင်ကိုကိုကြီးကိုအဲ့ဒီနေ့ရုံးချင်းမှာတရားသူကြီးကအာမခံမပေးတဲ့အတွက်အင်းစိန်အချင်းတောင်အချုပ်ဆောင်မှာဖမ်းဆီးထိန်သိမ်းလိုက်ပါတယ်။လူခွေရင်းနဲ့လူကုံတိတ်ခါရုပ်ရှင်ပွဲတော်ကိုပူးတွဲတည်ထောင်သူဒေါက်တာမင်းထင်ကိုကိုကြီးကိုရန်ကုန်တိုင်းအင်းစိန်မြို့နယ်ရဲစခန်းနဲ့တရားရုံးမှာတက်မတော်ကိုစားရန်ကုန်တက်နယ်မှုပေါ်မူကြီးလင်းထွန်းကဆက်သွယ်ရေးဥပဒေပုံမှား66ကကြီး905ကကြီးနဲ့အမှုဖွင့်ထားတာပါတက်မတော်တာဝန်ရှိသူတွေဟာတီးခဲ့တဲ့ဧပြီလ1ရက်ကရန်ကုန်တိုင်းတိုက်ကြီးမြို့နယ်အဖြောင်းမြို့မှာပြုလုပ်ခဲ့တဲ့အခြေခံဥပဒေပြင်ဆင်ရေးထောက်ခံပွဲမှာဘိုးကြီးဟောင်းဦးနေမျိုးစင်ရဲ့ဟောပြောချက်တွေဟာတက်တွင်းပုံကံမှုကိုဖြစ်စေနိုင်တယ်ပြည်သူတွေကလည်းအစိုးရကိုတိုက်ခိုက်လာနိုင်တယ်ဆိုပြီးတိုက်ကြီးမြို့အမှတ်1တက်မတော်တမ်းမြင့်လေးကျင့်ရေးကျောင်းကဒုတိယဘုံမှုကြီးတိုးလွင်ကရာစသက်ကြီးဥပဒေပုံမှ905ကကြီးခါခွေနဲ့အမှုဖွင့်တရားစွဲခဲ့ပြီးအခုဆိုအင်းစိန်အချင်းထောင်ထဲရောက်နေပါပြီ။နောက်တဲ့တကြံမန်းတဲ့တွေမှာတန်ကျက်ထိုးဖျော်ဖြေခဲ့တဲ့ဒေါင်းတို့မျိုးဆက်တန်ကျက်အဖွဲ့ဝင်မက်ကေကိုင်းထွန်းအပါဝင်လူငယ်9ယောက်ကိုလည်းတက်မတော်ကနေပုံမှ66ကကြီးပုံမှ905ကကြီးနဲ့တရားစွဲခဲ့ပြီးအခုအားလုံးထောင်ထဲကနေအမှုရင်ဆိုင်နေရပါတယ်။ဒါရီမကတက်မတော်တာဝန်ရှိသူတွေဟာရခိုင်သတင်းရေးသားဖော်ပြရမှာမျှတမှုမရှိလို့ဆိုပြီးအေယာဝတီသတင်းဌာနကိုဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးနဲ့တရားစွဲခဲ့ပါသေးတယ်။တက်မတော်အနေနဲ့လွတ်လပ်စွာထုတ်ပေါ်ပြောဆိုနေကြတာတွေကိုတရားစွဲနေရုံမကတရားစွဲတဲ့စီမားလေးသတင်းမီဒီယာဥပဒေနဲ့မစွဲဘဲဘာကြောင့်ပုံမှ905ဂါကြီးလို့905ခါခွေးလိုမျိုးသုံးစွဲနေရသလဲလို့ဗိုလ်မှူးချုပ်ဇော်မင်းထွန်းကိုမိတဲ့အခါသူကသတင်းမီဒီယာဥပဒေမှာပြစ်ဒဏ်ဟာငွေဒဏ်လောက်ပဲပါတာကြောင့်ကျေနပ်မှုမရှိလို့အခုလိုအခြားပုံမှန်တွေနဲ့တရားစွဲရတာဖြစ်တဲ့အကြောင်းအတိအလင်းဖြေကြားသွားတာတွေ့မြင်ကြရပါတယ
်။အခုလိုတက်မတော်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုရေးသားသူတွေကိုတက်မတော်ဘက်ကတရားစွဲပြီးအကျဉ်းထောင်ထဲရောက်အောင်ပို့နေတာတွေဟာလွတ်လပ်စွာပြောဆိုရေးသားထုတ်ဝေခွင့်ရှုတော့ကကြည့်မယ်ဆိုရင်တော့လက်ခံနိုင်စရာမရှိပါဘူး။ဒီနေရာမှာတရားရေးမှန်တမ်းရဲ့အခန်းကဏ္ဍကလည်းအရေးကြီးပါတယ်။တမရဘက်ကပုံမှန်905ကကြီးခခွေနဲ့တရားစွဲလာတိုင်းတရားသူကြီးတွေကလက်ခံတယ်ဆိုတာကတော့သိတဲ့ဘာဝမကြပါဘူးအပြစ်ရှိတာမရှိတာတရားရုံးကဆုံးဖြတ်မယ်လက်တလို့တော့ထောင်ထဲကနေပဲတရားရင်ဆိုင်ဆိုတာမျိုးဟာလွတ်လပ်စွာပြောဆိုရေးသားပိုင်ခွင့်ကိုတနည်းအားဖြင့်ချင်းချောက်ရရောက်စီပါတယ်အခြားတစ်ဖက်မှာလည်းအစိုးရဘက်ကနေဒီကနေ့အချိန်ထိပုဂ္ဂလိကရုပ်သံရေဒီယိုတွေကိုလွတ်လွတ်လပ်လပ်လုပ်ပိုင်ခွင့်ခွင့်ပြုမပေးသေးတာသတင်းစီးပိုင်ခွင့်ဥပဒေ right to information law လို့မျိုးpublic service media psn လိုဥပဒေမျိုးကိုပြဋ္ဌာန်းနိုင်မှုအချိန်ဆွဲထားတာတွေကလည်းလွတ်လပ်စွာပြောဆိုရေးသားထုတ်ဖော်ပြောဆိုခွင့်ကိုအားပေးရမရောက်ဖြစ်နေသေးပါကြောင်းသုံးသပ်တင်ပြလိုက်ရပါတယ်
ဥစီသူအောင်မြင်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုတနင်္လာနေ့မနက်ပိုင်းမှာလဲနောက်တစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးမှာပါရှင်။အခုလာမယ့်အင်္ဂါညတိုက်ရိုက်လေလံဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင
်။ရရှိမပြအခုရပိုင်းတွေအတွင်းမြန်မာစစ်တပ်ဟာသူ့ပေါ်ဝေဖန်ရေးသားပြောဆိုတဲ့သတင်းမီဒီယာတွေနဲ့ပုဂ္ဂိုလ်ချို့လူကိုယာစွန့်မှုပုံမှားတွေနဲ့ဆွဲချက်တင်ပြီးတော့အေးအေးယူကန်တွေလာတာတွေခက်စစ်စိတ်တွေ့နေရပါတယ်။သတင်းမီဒီယာတွေနဲ့ပတ်သက်လို့ရှိရင်ကိုင်းတွဲဖြည့်ရှင်းနိုင်တဲ့မီဒီယာဥပဒေရှိနေပြီမဲ့လို့အဲ့ဒီမီဒီယာဥပဒေကိုကြော်ပြီးတော့ရာဇဝတ်မှုပုံပေါက်တွေတုံ့ဆွဲလာသလိုတရားရေးဌာနတွေကလည်းဒါကိုစမ်းသပ်မှုမလုပ်ဘဲနဲ့ချက်ချင်းဆိုသလိုဖမ်းဆီးအရေးယူတာတွေလုပ်လာပါတယ်။ဒါကြောင့်မလို့စစ်တပ်ကအခုလိုမျိုးအရေးယူကိုင်းတွဲလာတဲ့အခြေအနေနဲ့ပတ်သက်လို့လာမယ့်အင်္ဂါနေ့ညဒိုင်လီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်။ပါဝင်ဆွေးနွေးမိမြန်လူရဲသရရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုပေးပို့ထားမယ်ဆိုရင်ဒိုင်လီလိုက်အစီအစဉ်လွှင့်တုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့သဘောထားကိုယ့်ရဲ့မိကွန်းကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ် VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က0932328954ဖြစ်ပါတယ် email လိပ်စာကတော့ burmese@voenews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းတဲ့သတင်းတွေကိုကြိုဆိုပါရခင်
လာမယ့်အင်္ဂါညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်ချိန်မီဆက်သွယ်ကြဖို့ထမံဖိတ်ခေါ်ပါရရှင်။အခုဆက်ပြီးနားဆင်ရမှာကတော့မအေးသနာကျော်စီစဉ်တင်ဆက်ပေးနေတဲ့မြမပြည်ကပေးစာများကန္တာပဲဖြစ်ပါရရှင်။
ာပါရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့ VOE တစ်ချစ်သောရရှင်တွေအတွက်မြန်မာသချင်းတွေတပုံနဲ့မေတ္တာတိလက်ဆောင်ဖျော်ဖြေပေးဦးမှာဖြစ်ပါတယ်နော်အခုတော့သောရရှင်တွေ VOE Facebook စာမျက်နှာပေါ်မှာ VOE ကိုမှတ်ချက်ပေးပြီးတော့သုံးသက်ချက်ရေးလာတဲ့သောရရှင်တို့ရဲ့မှတ်ချက်လေးတွေကိုဖော်ပြပေးကြပါတယ် review ကဏ္ဍမှာပါဥကျော်တက်ဦးဆိုတဲ့တော်ရရှင်ကအမြဲတမ်းအားပေးနေပါတယ် VOE သတင်းတွေကိုအချိန်နဲ့တပြေးညီတင်ဆက်ပေးနေလို့ကျေးဇူးတင်ပါတယ်ဟုတ်ကဲ့နားဆင်တဲ့ပရိသတ်တွေအားလုံးကိုကျေးဇူးတင်ပါတယ်နော် VOE ကတင်ဆက်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့တော်ရရှင်တွေရေးလာတဲ့တုံ့ပြန်ချက်လေးတွေကိုလည်းပြောပြပေးသွားချင်ပါတယ်ဒီတော်ရရှင်တွေက VOE ကတင်ဆက်ပေးတဲ့လက်ရှိမျက်မှောက်သတင်းတွေနောက်ပြီးတော့လူမှုရေးရာကိစ္စရပ်တွေနဲ့ပတ်သက်ပြီးတော့သူတို့အမြင်တွေကိုကိုယ်ပိုင်လွတ်လွတ်လပ်လပ်ထုတ်ဖော်ပြီးတော့တုံ့ပြန်ရေးလာကြတာဖြစ်ပါတယ်ပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဒီမေလ2ရက်နေ့တုန်းကမြန်မာနိုင်ငံကသတင်းတပုတ်ကိုနိုင်ကွန်းအိမ်ပေးပို့တဲ့သတင်းဖြစ်ပါတယ်အဲ့မြန်မာနိုင်ငံကသတင်းတပုတ်ကိုတုံ့ပြန်ရေးသားလာတဲ့သောရရှင်တယောက်ရဲ့ဒီစာကိုလည်းဖော်ပြပေးကြပါတယ်ဒီကြောက်တန်းရွာပြစ်ခတ်မှုထိန်းသိမ်းခံရသူ6ဦးသေဆုံးဆိုတဲ့ခေါင်းစဉ်နဲ့ကျမတို့ကဒီရခိုင်ပြည်နယ်ရသေးတောင်မြို့နယ်ကြောက်တန်းရွာကအရသာ290ကျော်ကိုမြန်မာစစ်တပ်ကထိန်းသိမ်းစစ်ဆေးပြီးတော့အဲ့ထက်ကလူတချို့ဒဏ်ရာရရှိခဲ့တာတွေသေဆုံးခဲ့တာတွေနဲ့ပတ်သက်ပြီးတော့သတင်းတင်ပြခဲ့တာဖြစ်ပါတယ်ဒီသတင်းနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တကုံမျိုးတက်ကဦးလှထွန်းက
ကျွန်တော်တို့ VOA ကိုစက်နားထောင်နေရင်ယူတော့မယ်ထင်တယ်စစ်တပ်သတင်းမှပြန်ကြားရေးဆိုပြီးပြောနေတာတွေနဲ့ VOA BBC မိုးလုံးပြည့်သတင်းဌာနကလွှင့်တဲ့သက်ဆိုင်ရာဂါယကန်ရှင်တွေနဲ့နှိဆက်တဲ့ရွာကန်လူတွေပြည်သူလူတော်ကိုယ်စားလှယ်ဆိုသူတွေပြောတဲ့သတင်းချက်လက်တွေကတတ်တဆင်အောင်လွှဲနေလို့ပါဥပဒေသမားအနေနဲ့အကြံပေးချင်တာကတော့ကျွန်တော်တို့တရားရုံးတွေမှာဥပဒေအရတရားဝင်သက်သေခံအဖြစ်လဲလက်ခံရတဲ့ကြမ်းကြိမ်ထွက်ဆိုရေးသားချက်နဲ့သတင်းကိုထုတ်ပြန်ပေးတင်တာပါဒါဆိုရင်တော့ star တွေအပြည့်နဲ့ uniform ဘဝလဲကျွန်တော်တို့ပြည်သူတွေစိတ်ချလက်ချယုံကြည်လက်ခံနားလည်နိုင်မှာဖြစ်လို့ပါဖန်စီခန္ဓာအချိန်တွေမှာတည်ဆုံးတဲ့အကြောင်းရင်းဘယ်နှမျိုးရှိပါသလဲနှလုံးယောဂအပြင်ကြောက်ကပ်ယောဂရောရှိပါသလားဈေးဆွဲပြီးစိတ်ချတည်ဆုံးမှု၁၀ရောက်မှာဒါမှမဟုတ်တရားမှာဘယ်နှဦးတည်ဆုံးနိုင်ပါသလဲမိပြတ်တာတော့အမေရိကန်နဲ့နိုင်ရှင်ပြောရတာမို့အမေရိကန်က VOA ကိုမေးမြန်းရတာမို့စိတ်မဆိုးစေချင်ပါဘူး
ဟုတ်ကဲ့ပါဒီမှာဥလာထွန်းမေးလာလို့ဖြေရမယ်ရှင်တော့ဒီဖန်းစည်းခံရချိန်မှာဘလို့အကြောင်းရင်းနေနဲ့တေဆုံးလဲဆိုတာကိုသိရအောင်လုပ်တဲ့နေရာမှာတော့ဥလာထွန်းပြောသလိုအမေရိကန်ဆန်နဲ့ရှင်ပြပြောရမယ်ဆိုရင်အခင်းဖြစ်ပွားတာနဲ့ပတ်သက်လို့ဒီမှာဆိုရင်တော့ပါဝင်ပတ်သက်သူမျက်မြင်တွေ့သူတွေအားလုံးကိုတိကျစစ်စစ်ချက်ရယူရပါတယ်ဒီအမှုစစ်တဲ့အမှုကိုင်းတဲ့အရာရှိတွေကပေါ့လေတစ်ဖက်တလန်းကနေပြီးတော့လေသူတို့ကစုံစမ်းစစ်သေးသူတွေအနေနဲ့သူတို့ပြောသားတာတွေအပြင်တိကျအတည်ပြုချက်ရအောင်လုပ်တခြားသူတွေကိုလိုက်မေးဒီနောက်ကျောင်းလိုက်တာမျိုးတွေပေါ့လေနောက်တစ်ခုကစုံစမ်းမှုတွေလုပ်တဲ့နေရာမှာလဲပတ်ဝန်းကျင်အနေအထားတွေကိုလည်းလေ့လာပြီးတော့အဲပတ်ဝန်းကျင်မှာလဲဒီတက်တဲ့အထောက်အထားတွေရအောင်ယူရပါတယ်အဲ့လိုပတ်ဝန်းကျင်ကရတဲ့တက်တဲ့အထောက်အထားတွေလူတွေဖြည့်တဲ့ဖြည့်ဆိုးချက်တွေအပြင်ဆိုရင်တော့ဆေးပညာအရသိပ္ပံနည်းကြအတည်ပြုချက်ရယူဖို့အတွက်မှုကင်းဆရာဝန်ကတည်တံ့လွတ်လပ်တဲ့စုံစမ်းမှုလုပ်ရပါတယ်အဲ့ဒီကနေရတဲ့အဖြေတွေကိုပေါင်းပြီးတော့အမှုခင်းရဲ့အဖြေမှန်ကိုရယူရပါတယ်သိပ္ပံနေကြဒီအလောင်းကိုစစ်ဆေးဖို့မြန်မာနိုင်ငံဒီရခိုင်ကအပြစ်ပြက်မှလုံးလို့မရဘူးဆိုရင်လေမြင့်မြင့်တက်တွေတွေနဲ့ဒီသူရဲ့ trust ဆိုချက်တွေကိုဟိုစုပေါင်းပြီးတော့မှဟိုတကယ့်အပြည့်အမှန်ရအောင်လို့နောက်ဆုံးမှာအမှုသွားအမှုလာတွေအားလုံးကိုခြုံငုံစစ်ဆေးပြီးတော့အပြည့်ထုတ်နိုင်မယ်ထင်ပါတယ်နော်ဒီလိုမျိုးလုပ်တဲ့နေရာမှာလေသူတို့ကအချိန်ယူပြီးတော့လုပ်တာဖြစ်ပါတယ်ရှင်အဲ့လိုအမှုစစ်ဆေးစဉ်ကာလအတွင်းမှာဒီအမှုကင်းဖြစ်ခဲ့တဲ့နေရာကိုသူတို့ချိတ်ပိတ်ထားရတယ်။ဘာဖြစ်လို့လဲဆိုတော့အဲ့ဒီမှာရှိတဲ့တက်တဲ့အထောက်အထားတွေကိုတယောက်ယောက်ကလာပြီးဝင်ဆွတ်ဖက်ပြီးတော့ဒီအပြည့်အမှန်မထွက်အောင်လို့ဒီအဲလုံးမှာဆိုးလို့ပါ။နောက်ပြီးတော့ဥမာဆိုရင်လည်းတကယ်ဟိုတက်တဲ့ခံပစ္စည်းပေါ့လေအလောင်းပေါ့အလောင်းဆိုတာမျိုးဒီအမှုမှာဆိုတော့အဲ့အလောင်းကိုလည်းဒီသူတို့တေချာဟိုတင်းဆဲထားပြီးတော့မှဒီအမှုမပြတ်မချင်းမှဒီအလောင်းကိုမထုတ်ပေးပါဘူး။ဒီအလောင်းကိုဖျောက်လို့မရဘူးပေါ့လေ။ဆိုတော့ဒါမှမဟုတ်ဘဲနဲ့ဒီတက်တေကံပစ္စည်းအနေထားတွေကိုပြည့်အောင်လုပ်တာမျိုးဒီအလောင်းကိုဒီဟိုစားတကြိုလိုက်တာမျိုးပေါ့လေဥပမာအဲ့ဒါမျိုးဆိုရင်တော့ဒီတက်တေပစ္စည်းကိုဖျောက်ဖျက်မှုနဲ့အကြီးကျယ်ပြဿနာတက်ပါလိမ့်မယ်ဒီလူမှုကိုလည်းဒီမိကုန်းတွေအများကြီးဖြေကြားရမှာဖြစ်တယ်လို့ဒီတရားရုံးမှာလည်းဒီအမှုနဲ့ပတ်သက်ပြီးတော့တာဝန်ရှိသူတွေအလုံးခေါ်ပြီးတော့စစ်ဆေးခံရမှာအလုပ်ပြုတ်ပြီးတော့ဒီအရေးယူခံရမှာတွေအထိဖြစ်နိုင်ပါတယ်ရှင်အခုကိစ္စမှာတော့ဦးလာထွန်းပြောသလိုမျိုးဘယ်သူကိုယုံရမလဲဆိုတဲ့ကိစ္စကတော့အလုံးဒီထွက်ဆိုတဲ့အဖက်ဖက်ကနေပြောဆိုချက်တွေကိုနားထောင်ပြီးတော့ဘယ်သူကိုယုံမလဲဆိုတာကိုယ့်ဘက်ကိုပဲချင့်ချိန်သုံးသပ်ကြည့်ဖို့အကြံပေးရမယ်ထင်ပါတယ်ရှင်ပြီးခဲ့ ဲ့တဲ့ဒီသတင်းပတ်တွင်မှာကြာသွားတဲ့သတင်းလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတရုတ်နိုင်ငံရဲ့အခြေအနေကိုတင်ပြခဲ့တဲ့ကျမတို့ရဲ့ဒီပြီးခဲ့တဲ့သတင်းပတ်တွင်ကသတင်းဆောင်မပေါ်မှာသရရှင်တွေတော်တော်များများတုံ့ပြန်ရေးသားလာကြတာ Facebook မှာတွေ့ရပါတယ်ရှင်ဒီသတင်းကတော့တရုတ်နိုင်ငံမှာသတင်းလွတ်လပ်ခွင့်ရှိဖို့ကိစ္စမလွယ်လှဘူးဆိုတာလက်ရှိသမ္မတလက်အောက်မှာသတင်းလွတ်လပ်ခွင့်ကိုလည်းတင်းတင်းကြပ်ကြပ်ထိန်းချုပ်ခံနေရတယ်ဆိုတဲ့ကိစ္စတင်ပြပေးသွားတာဖြစ်ပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြင်ပြီးတော့ရေးလာကြတဲ့သောရရှင်တွေကစိတ်ဝင်စားစရာကောင်းပါတယ်ဒီကိစ္စကိုထောက်ခံတဲ့သူတွေတော်တော်များများရှိနေတာဒီအကြောင်းအရာမှာဆိုရင်တော့တရုတ်ဘက်ကထောက်ခံနေတယ်လို့ပြောရမှာပါအဲ့ဒါတွေကိုရှိနေတာတွေ့ရပြီးတော့ကန့်ကွက်တဲ့သောရရှင်တွေလည်းထုံးစံအတိုင်းရှိပါတယ်ဒီမှာဝင်းအောင်ဆိုတဲ့သောရရှင်ကတော့သူကတော့ထောက်ခံတဲ့ကန့်ကွက်တယ်ဆိုတာမျိုးမဟုတ်ဘဲနဲ့တရင်သမားတွေရဲ့ကျင့်ဝတ်ဆိုပြီးရေးလာပါတယ်တရင်မီဒီယာသမားတွေအတွက်ကျင့်ဝတ်တွေကငွေကြေးအခွင့်အရေးလက်လာပါတစိုးလက်ဆောင်တစုံတရာမြှောက်ကိုရဖြစ်စီရယူရဖြစ်စီမြည်သူတဦးတယောက်အတွက်မှဘက်လိုက်ပြီးတော့သတင်းရေးသားလို့မရပါဘူးမီဒီယာသမားဆိုတာစီကံရှိရပြီးတော့ကိုအားကိုကိုရတာမီဒီယာသမားဆိုတာခိုင်နိုင်လို့စပွန်ဆာယူရတာမဟုတ်ပါဘူးလို့ရေးလာပါတယ်သူကတော့ဒါသတင်းသမားတွေရဲ့ကျင်းဝတ်တွေကတချို့ကိုရေးလာတာဖြစ်ပါတယ်ခုနကတော့ပြောသလိုမျိုးဒီသတင်းလွတ်လပ်ခွင့်ကိစ္စမှာတရုတ်နိုင်ငံကသတင်းလွတ်လပ်ခွင့်ထိန်းချုပ်ထားတာနဲ့ပတ်သက်ပြီးတော့ထောက်ခံကြတယ်လို့မျိုးရေးလာတဲ့သောရရှင်တွေထဲမှာတော့ကိုမြင့်အောင်ဆိုတဲ့ Facebook account ပိုင်ရှင်က
သူတို့နိုင်ငံမှာပြောစရာမရှိအောင်ပြည်သူကိုမျက်ချင်မပြတ်ဂရုစိုက်ပါတယ်။အေးမရှိရင်ဆွေရကဖန်တီးပေးတယ်၊ကုညီငွေချိပေးတယ်၊တိုင်းပြည်လဲအံ့ဩရလောက်အောင်တိုးတက်ပါတယ်။ရဆွေကောင်းနေလက်စားတာလူရတာမွေးစေးမှုခုံးမှုဒီလိုပြမှုတွေအတွက်လဲပြည်သူတွေစိတ်ကြင်နေလောက်ပြက်ပြက်သားသားအေးအေးယူတယ်။ကာလန်ရထားလန်းဆိုရင်လဲအမေရိကန်၊ဂျပန်နီးတို့ခင့်မိတယ်။ကျမရေးပညာရေးစီးပွားရေးဆိုရင်လည်းပြောစရာမရှိအောင်ပြည်သူတွေကိုလုပ်ပိုင်ခွင့်ပြေးပေးထားတယ်။ဘာတိုင်းလို့လက်ခွင့်လိုသေးလဲ။စီမရှိကမ်းမရှိတန်းပြည်ဖြက်လို့ဖြစ်စီတဲ့တဲ့ကိုလူရလျှောက်ရေးတဲ့အဖြစ်သမားတွေတက်ကတော့ဘယ်လွတ်လပ်မှာလဲ။တရင်ဆိုတော့ကောင်းတဲ့တရင်သမားရှိသလိုမကောင်းတဲ့တရင်သမားကြောင့်နိုင်ငံမငြိမ်မသက်ပျက်စီးသွားတဲ့နိုင်ငံမှမနေတော့ပါဘူး။အထူးသဖြင့်လူခွင့်ရေးအယောင်ဆောင်သမားတွေအစိုးဆုံးမှာအမှန်ကန်သူတို့ကောင်းလူခွင့်ရေးသမားတွေကိုပြောဆိုတက်ခတ်နေတာမဟုတ်ပါဘူး။တကယ်အမှန်လူသားကိုချစ်မြတ်နိုးတဲ့လူဖွဲ့စည်းကိုလေးစားပေးတာပါ။
တရုတ်ပြည်မှာသူတို့ရဲ့လူတို့ကိုစိတ်ကျေနဲ့အောင်ဒီစီးပွားရေးကိုလည်းတေးချပြပြဝဝဖြစ်အောင်လို့ဖန်တီးပေးထားတဲ့အတွက်ကြောင့်မလို့ဒီသတင်းလွတ်လပ်ခွင့်မရလဲကိစ္စမရှိပါဘူးဆိုတော့ကိုမြင့်အောင်သူ့ရဲ့အမြင်ကိုထုတ်ဖော်ရေးလာတာဖြစ်ပါတယ်။ကျဲစင်လင်းဆိုတဲ့ Facebook account ပိုင်ရှင်ကတော့တရုတ်သမ္မတရှီကျင်းပြည်အောင်မြင်တာသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ထားနိုင်တာလည်းပါပါတယ်တဲ့။သူကလည်းထောက်ခံပါတယ်။အမှန်တော့ကိုအချုပ်အချာကိုဝင်ဆက်ဖက်မဲ့ဘယ်သတင်းသမားမျိုးမဆိုထိန်းချုပ်ရမှာပါပဲ။ဒါဟာတရားပါတယ်လို့ရေးလာပါတယ်။โอเคနိုင်ငံတကာကသတင်းအဖွဲ့အစည်းတွေနဲ့လူခွင့်ရေးသမားတွေကတော့ဒါကိုပြင်းပြင်းထန်ထန်ကန့်ကွက်နေတာဖြစ်ပါတယ်เนาะပြည်စုံဆိုတော့ဒီ Facebook account ပိုင်ရှင်ကလည်းထောက်ခံပါတယ်ဒီလိုမျိုးသတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ထားလို့လဲပြည်တွင်းလုံခြုံတာပါလို့ဒီသောရရှင်ကသူ့ရဲ့အမြင်သူ့ရှုထောင့်ကရေးလာပါတယ
်ဒီလိုတင်းကျပ်ထားလို့လဲတရုတ်ပြည်ကြီးဒီလောက်လူညိုရေးကောင်းတာပါအကျံဖက်သမားတွေရှိလို့လားဖခင်ကြောင့်ねတနက်နဲ့ဝင်ပြေးရတဲ့သူအသေးခံဘုံခွက်တဲ့သူရှိလို့လားပြည်တွင်းပြည်ပစစ်ကိုရှိလို့လား
သောရရှင်တနက်ခွန်ဖာဖင်ဆိုတဲ့သောရရှင်ကတော့မနိုင်ငံကတော့အဲ့လိုလာပြီးတော့သတင်းလွတ်လပ်ခွင့်ပိတ်ပင်လို့မရပါဘူးတနိုင်ငံလုံးမအားတော့ဘူးဆိုတော့အခုလိုရေးလာပါတယ
်သူတို့နိုင်ငံပိတ်ချင်ပိတ်မပိတ်ချင်နေမြန်မာနိုင်ငံကိုအဲ့လိုလာပိတ်လဲပြည်သူတွေမအားတော့ပါဘူး TV တလုံးကိုတရွာလုံးသွားကြည့်ရတဲ့ခက်ကကြမ်းခဲ့ပြီအစိုးရဘာလုပ်တယ်ဆိုတာအကြတာကအစအကုန်သိနေကြပါပြီထတ်လိမ်ဖို့မစူးစမ်းပါနဲ့တော့ခိုင်းရမလားဆိုပြီးခြံထဲထည့်ကြည့်တာဘာမှခိုင်းစားလို့မရမှာတော့အရင်နေရာဘေးမဲ့စကြက်ကိုပြန်လွတ်ပေးလိုက်ရုံပေါ့
နိုင်ငံတကာကိုအင်တာနက်နဲ့ချိတ်ဆက်လို့လွယ်လွယ်ကူကူရတယ်ခင်မလို့မြန်မာနိုင်ငံမှာသတင်းလွတ်လပ်ခွင့်ပိတ်လို့မရတော့ပါဘူးဆိုပြီးတော့ဒီသောရရှင်ကြီးလာတာဖြစ်ပါတယ် Robert Zian ဆိုတဲ့ Facebook account ပိုင်ရှင်ကလည်းဒီမှာနဲ့အတူတူပါပဲတရုတ်ပြည်ကမဝေဖန်ရဘူး account ပိတ်မယ် report ထုတ်မယ်ဆိုတာကြီးပဲအဲ့ဒါနဲ့စိတ်တိုင်းမကြရင်တရားပါဆွဲလိုက်သေးတယ်ဘာဒီမိုကရေစီလဲဆိုပြီးတော့မြန်မာနိုင်ငံကသတင်းလွတ်လပ်ခွင့်အခြေအနေကိုတရုတ်နိုင်ငံတာတကားနဲ့ရေးလာပါတယ်အဲ့အစီအစဉ်မဆုံးခင်မှာကျမတို့ဒီနောက်တစ်ပတ်ကြရင်တော့အမေရိကန်ပြည်ထောင်စုမှာမိခင်များနေ့တနင်္ဂနွေနေ့အတွက်အမှတ်တရအနေနဲ့မိခင်နဲ့ပတ်သက်တဲ့အထူးအစီအစဉ်လေးတင်ဆက်ပေးကြပါတယ်လို့လည်းပြောကြပါတယ်။ကိုမိခင်နဲ့ပတ်သက်ပြီးတော့ကိုအမှတ်တရဖြစ်တဲ့အကြောင်းအရာလေးတွေကိုရဲ့အမေအကြောင်းကိုမေကကိုဘယ်လိုလုပ်ပေးခဲ့လဲကိုအမေအကြောင်းစဉ်းစားလိုက်ရင်ဘာလေးတွေစဉ်းစားဖြစ်လဲအမှတ်တရစကားလေးတွေပြောချင်တယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးပို့ထားနိုင်ပါတယ်ရှင်။ email လိပ်စာကတော့ bami@voanews.com ဖြစ်ပါတယ်။လွယ်လွယ်ကူကူ Facebook ပို့မယ်ဆိုရင်လည်းကျမတို့ဒီ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာကျမဒီအစီအစဉ်အကြောင်းအရာနဲ့ပတ်သက်ပြီးတော့နေရာလေးတနေရာလုတ်ပေးထားပါမယ်။အိမ်မှာစာလာပြီးတော့ရေးနိုင်ပါတယ်။ဒါမှမဟုတ်ရင်လည်း VOA Facebook Messenger ကနေပြီးတော့လည်းကျမတို့စီကိုဒီမိခင်များနဲ့အမှတ်တရစကားလေးတွေစာရေးပြီးတော့ပို့နိုင်ပါတယ်ရှင်။အဓိကကတော့ကိုအမေကိုဘာပြောချင်လဲဆိုတာလေးကိုရေးပို့လိုက်ဖို့ပဲဖြစ်ပါတယ်။မေလ၁၂ရက်နေ့မိခင်များနေ့မှာထုတ်လွှင့်ပေးမှာဖြစ်ပါတယ်နော်။ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့ အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်အီးမေးလ်ပေးဖို့မယ်ဆိုရင် bammy@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လဲကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလဲ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော် Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလဲလာပြီးတော့ရေးနိုင်ပါတယ်သောရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်အခုတော့ VOA တိချစ်သောရရှင်နေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့မြစ်တာဒေလက်ဆောင်ဖျော်ပြပေးခြင်းပါတယ်ရှင်ဒီတစ်ပတ်တော့ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့သချင်းလေးနဲ့ဖျော်ပြပေးခြင်းတာပါ VOA တိချစ်သောရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြပါဦးနော်
世界乱路啊追这么送到另一家里里那一堆我没路风里飘给你你看谁谁面就别傲慢查看不要定律你进你人都骂也拉过这脑里个表里也不得难怪要被你要拉累没Let it give up and tend to me Change out the thing you're the jewelry Kick down, can I not get down, can Me, 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 me
ဗန်နီဖြိုးတီဆိုထားတဲ့လမ်းခွဲပုံမြင်ဆိုတဲ့သချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းလိုက်ရိုက်နားဆင်နိုင်ပါတယ်တွင်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုဗီဒီယိုကနေတိုက်ရိုက်နားမထောင်လိုက်ရအောင်ဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်ကျမတို့ရဲ့ website လိပ်စာကတော့ bamis.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်ရှင်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
မေတ္တာကြောစီစဉ်တင်ဆက်ပေးနေတဲ့မြန်မာပြည်ကပေးစာများခဏအစီအစဉ်ကိုတနင်္လာနေ့မနက်ပိုင်းမှာလည်းပြန်လည်နှာစင်နိုင်ပါလိမ့်ရှင်။အခုကိုငင်းချမ်းနဲ့မေတ္တာကြောတို့ပဲစီစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရပါမယ်ရှင
်။ကွန်ဂိုနိုင်ငံကဂေါရီလာမျိုးဝင်တွေဟာလူလိုမျိုးဆက်ဖီရိုက်ပြတဲ့ဓာတ်ပုံတစ်ပုံကြောင့်နာမည်ကြီးသွားပါတယ်။ကွန်ဂိုနိုင်ငံရဲ့ဘာရုံကအမျိုးသားဥယျင်ကဝန်ထမ်းတအူးနဲ့အတူဓာတ်ပုံတွဲရိုက်ပြတဲ့ပုံကအင်တာနက်မှာလူကြိုက်များသွားတာပါဥယျင်ဝန်ထမ်းတအူးဟာဂေါ်ရီလာတွေနဲ့အတူလမ်းလျှောက်လာရင်ဒီဓာတ်ပုံကိုရိုက်ခဲ့တာပါမြောက်ဝင်တွေဟာလူလိုမျိုးလိုက်လုတက်တာကြောင့်အခုလိုနာမည်ကြီးတဲ့ပုံလေးရသွားတာလို့ဒီဥယျင်ဝန်ထမ်းကပြောပါတယ်
ဒီမြောက်ဝင်တွေကို2008ခုနှစ်ခဲကကဲတင်ဆောင်းလျှောက်လာခဲ့တာဖြစ်ပြီးတော့ကဘာပေါ်မှာရှိတဲ့တောင်မြောက်ဝင်အကောင်ရေစုစုပေါင်းရဲ့ထက်ဝက်ကျော်လောက်ဟာဒီဥယျာဉ်ထဲမှာနေထိုင်ကြပါတယ်။ဒီမြောက်ဝင်တွေဟာလက်နက်ကိုင်တပ်ဖွဲ့တွေမှောင်ခိုမုတ်ဆိုးတွေရဲ့တပ်ဖြတ်ခြင်းကိုခံနေရပြီးတော့မျိုးတုံးမဲ့အန်ဒီရယ်ကိုလည်းရင်ဆိုင်နေရတာပါ။ပြီးခဲ့တဲ့နှစ်တုန်းကတနတ်သမားတွေဟာကဘာလက်ခီးသွားတွေကိုပြန်ပေးဆွဲပြီးခုခံတဲ့ဥယျာဉ်ဝန်ထမ်းတဦးကိုတပ်ပစ်ခဲ့တဲ့အတွက်လဲဒီဥယျာဉ်ကိုပိတ်ပစ်ခဲ့ရပူပါတယ်။
အိန္ဒိယနိုင်ငံမှာတောင်တက်သမားတစုဟာယက်တီနှင်းလူတွေရဲ့ခြေရာလို့ထင်တဲ့ခြေရာတွေတွေ့ခဲ့ကြပါတယ်။ဒဏ္ဍာရီပုံမြင်တွေရအဆိုရရှင်တော့နှင်းလူတွေကနှင်းဖုံဟိမဝန္တာတောင်တန်းတွေဒေသမှာနေထိုင်တာဖြစ်ပါတယ်။နေပေါ်ရုပ်ရပုံမြင်တွေမှာပါတဲ့ဒီနှင်းလူတွေရဲ့ခြေရာလို့ယူဆရတဲ့အလျား32လက်မအနံ15လက်မရှိတဲ့လက်သေးနဲ့ခြေရာကြီးတွေကိုနေပေါ်နဲ့တရုတ်နယ်စပ်နာကမကူလူတောင်စခန်းနာမှာအိန္ဒိယစစ်တပ်ကတွေ့ခဲ့တာပါ။အဲ့ဒီဒေသတဝိုက်ဟာကမ္ဘာအမြင့်ဆုံးနှင်းဖုံတောင်တန်းဒေသတွေဖြစ်ပြီးတော့အရင်တော့ကလည်းသူတေသနာလုပ်တဲ့သူတွေကနှင်းလူကိုအဲ့ဒီဒေသတဝိုက်မှာရှောက်ဖွေခဲ့ကြပူပါတယ်။အကောင်ကြီးကြီးအမွေးထူထူတဘာဝအတွင်းဟိမွန်တာနှင်းဖုံတောင်တန်းဒေသမှာရှောက်သွားနေတဲ့နှင်းလူရဲ့ဒဏ္ဍာရီဟာ1920ပြည့်နှစ်တွေကခေတ်ဆားနေခဲ့တာပါ။ဒါမဲ့အခုထက်ထိတော့သိပ္ပံပညာရှင်တွေကဒီနှင်းလူနဲ့ပတ်သက်ပြီးတော့ခိုင်မာတဲ့သက်တည်အထောက်အထားတွေမတွေ့ရသေးပါဘူး။2019ခုနှစ်တုန်းကအခုလိုမျိုးတက်တွေတွေ့ရတယ်လို့ထင်ပြီးတော့နှင်းလူနမူနာပုံစံတွေပို့ဆောင်စစ်ဆေးခဲ့ပေမဲ့လည်းဝက်ဝံတကောင်ရဲ့အပိုင်းအစာတွေဖြစ်နေတာတွေ့ခဲ့ရပါတယ
်။ရုရှားနိုင်ငံကစွန့်စားသူတယောက်ဟာကဲရက်နေတစည်းနဲ့ကမ္ဘာတောင်ပိုင်းသမုဒ္ဒရာတစ်ပတ်ပတ်ကိုကြိုးပမ်းနေပါတယ်။ Frido Kunyukov ဟာအခုလိုတကူရောလေတစည်းနဲ့သမုဒ္ဒရာတွေဖြတ်တန်းလာမှာပြီးခဲ့တဲ့အပတ်ကတောင်အမေရိကတိုက်ချီလီနိုင်ငံကမ်းလွန်ပြင်ကိုရောက်ရှိခဲ့ပါတယ်။ချီလီကမ်းရိုးတန်းမုန်တိုင်းထန်နေတဲ့ပင်လယ်ပြင်ထဲမှာသူ့ကိုချီလီရေတပ်လေရင်တစ်စင်းကရှာဖွေတွေ့ရှိခဲ့တာပါ။အသက်68နှစ်အရွယ်ရှိနေပြီဖြစ်တဲ့ရုရှားသင်္ဘောသားဟောက်ဟာသူ့ရဲ့ကဲ့ရက်လှေကလေးနဲ့နယူးဇီလန်နိုင်ငံဆောက်အိုင်လန်ကျွန်းကနေလွန်ခဲ့တဲ့ရက်140လောက်ကထွက်ခွာလာခဲ့တာပါ။ချီလီရေပိုင်နဲ့ထဲကဖြတ်တန်းသွားပြီးတဲ့အခါမှာတော့ချီလီရေတပ်ကသူ့စီကိုတွားရောက်နှုတ်ဆက်ပြီးသူ့ရဲ့ကျန်းမာရေးအခြေအနေကိုမေးမြန်းခဲ့ပါတယ်။ကန်ယူကော့ဖ်ဟာကမ္ဘာတောင်ပိုင်းသမုဒ္ဒရာကိုပတ်ဖို့အပိုင်းသုံးပိုင်းထားပြီးကြိုးပမ်းနေတာပါ။ချီလီတောင်ပိုင်းကကိတ်ဖွန်အငူကိုကြော်ဖြတ်ပြီးရင်တော့သူ့ရဲ့ခရီးစဉ်ပထမပိုင်းပြီးဆုံးပါပါခင်ဗျာ
။မေးသနာကျော်နဲ့ကိုရင်းချန်တို့အစီအစဉ်တင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုတနင်္ဂနွေနေ့ညတိုင်းမှာနားဆင်နိုင်ပါလိမ့်ရှင်။ခု VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်အားလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10နာရီကနေ17နာရီထိလိုင်းဒိုမီတာ32 51နဲ့ပထမနာရီဝက်မှာလိုင်းလံမီတာ190ကနေပြီးပြန်လည်နားဆင်နိုင်ပါတယ်။အခုတနင်္ဂနွေနေ့ညထိတ်တန်းရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမှတ်မှတ်သစေအောင်ပြောပြပါမယ်ရှင
်။ကိုရီးယားကျွန်းဆွယ်ရှေ့ဘက်ပင်လယ်ပြင်လေးကိုမြောက်ကိုရီးယားကစနေနေ့မနေ့ပိုင်းမှာဒုံးကျည်အများပြားဆန့်သက်ပြင်လွတ်ခဲ့ကြောင်းနိုင်ငံပိုင်သတင်းဌာနကအတည်ပြုခဲ့ပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်းအွန်းဟာသူ့ရဲ့ဒုံးကျည်ဆန့်သက်ပြင်လွတ်မှုတွေကို2019နိုဝင်ဘာကစပြီးတရားဝင်ဆိုင်းငံ့ထားခဲ့တာပါ။ဒါကြောင့်အခုလောက်ရကမြောက်ကိုရီးယားအတွက်တစ်နှစ်ခွဲအတွင်းပထမအကြိမ်ဒုံးကျည်တွေကိုပြန်လည်ဆန့်သက်ပြင်လွတ်တာလို့ပြောနိုင်ပါတယ်။ဒီလောက်ရဟာတောင်နှင်းမြောက်ကိုရီးယားနှစ်နိုင်ငံအကြားပြီးခဲ့တဲ့စက်တင်ဘာလတည်းလက်မှတ်ထိုးခဲ့တဲ့စီရေးသဘောတူစာချုပ်ကိုချုပ်ဖောက်ရရောက်တယ်လို့တောင်ကိုရီးယားကပြောပါတယ်။ဂါဇာမှာရှိတဲ့စစ်သွေးကြွတွေကိုလေကြောင်းကနေအကြီးအကျယ်ဆက်ထိုးစစ်ဆင်ဖို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နီတန်ယာဟူကအစ္စရေးစစ်တပ်ကိုအမိန့်ပေးလိုက်ပြီးဂါဇာနယ်စပ်ကိုလည်းတန်ချက်ကကာရီအမြောက်တွေအပါဝင်အစ္စရေးတပ်တွေကိုစီလွတ်လိုက်ပါတယ်။စစ်သွေးကြွတွေမနေ့စနေနေ့ကဟားမတ်စ်တွေထိန်းချုပ်ထားတဲ့ဂါဇာဒေသကအစ္စရေးတောင်ပိုင်းကိုဒုံးကျည်တွေနဲ့တိုက်ခိုက်ခဲ့ပြီးဒါကိုအစ္စရေးဘက်ကလေကြောင်းကနေရောတန်ချက်ကကာရီနဲ့ပြန်ပြီးတော့တုံ့ပြန်တိုက်ခိုက်ခဲ့ပါတယ်။American ရဲ့ပိတ်ဆို့တန်ခတ်အေးအေးမှုတွေကိုတရားမဝင်နဲ့လှုပ်ရက်လို့သတ်မှတ်တဲ့အတွက်ဒါကိုကြော်လွှားနိုင်ဖို့ရေနံတွေကိုတဆင့်ခံဈေးကွက်ကနေရောင်းချဖို့အီရန်ကစော်ဩနေပါတယ်။သမ္မတ Trump ရဲ့ American အစိုးရဟာတရုတ်၊အိန္ဒိယ၊ဂျပန်၊တူရကီနဲ့တောင်ကိုရီးယားနိုင်ငံတွေပါဝင်တဲ့နိုင်ငံတွေအီရန်ထွက်ရေနံကိုဝယ်ယူတာကိုကင်းလွတ်ခွင့်ပြုခဲ့တာမေလ1ရက်နေ့မှာအဆုံးသတ်မှာဖြစ်ပါတယ်။
တင်းလင်းငွေနေညာပဲထိတ်တန်းရောက်နေတဲ့ VOE ရဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမမသစင်အောင်ပြောပြသွားတာပါဒီညအစီအစဉ်ထုတ်လုပ်ရေးမှုကမဆုမွန်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Mikhail Dubinsky ဖြစ်ပါတယ်ရှင် America VOE American တန်ရဲ့တင်းလာနေမြတ်ဖက်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 40 51ဒုတိယနိုင်ဝက်မှာလိုင်းလမ်းမီတာ190ကနေနားဆင်နိုင်ပါတယ် VOE ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်
This program has come to you from the Voice of America, Washington.